Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်ရွေးအစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9339ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မော်တော်ကားစက်ရုံကအလုပ်သမားတွေအလုပ်မစင်းပဲဆန္ဒပြနေကြပါတယ်။ပထမကအထွေထွေညီလာခံရှေ့သတင်းပတ်မှာစတင်ပါတော့မယ်။ထိုင်းနိုင်ငံ Move Forward Party ခေါင်းဆောင်ဖီတာပါတီဥက္ကဋ္ဌရာထူးကနှုတ်ထွက်သွားပါပြီ။ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုမစုံမနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီညမှာတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီနဲ့ AA တပ်ဖွဲ့တို့ကြားမှာနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ဘုံခိုခြင်းတွေတူထားဖို့ AA ဘက်ကသတိပေးနေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။
ကိုမနေ့ကအချင်းရတာကတော့အမိသားစုလုံးရှင်တွေအတွက်ဟိုအင်ဂျင်မမဘူးအင်ဂျင်မဘုံခုရင်းပြီးပြုလို့ရမယ်ဆိုပြီးတော့ပြောပြရတာပဲသူတို့ကဖက်ဖတ်တာတွေသုံးလာမယ်အဝေးကနေအမြောက်ကက်တွေရှိရနားမှာအဲ့ဒီအမြောက်ကက်ကနေမရှင်းမရှင်းစိုးပြစ်တာလို့ရှိတယ်အင်ဂျင်ကလေအဲ့ဒါကိုသိနေရ
ရခိုင်ဘက်ကစီရေးအပြည့်စုံတဲ့မကြခင်မှာတင်ဆက်ပေးပါမယ်နောက်ပြီးတော့စစ်တပ်ရဲ့ရန်ကိုကြောက်တဲ့အတွက်အနေရက်ကိုမပြိုင်နိုင်ရသေးတဲ့တနင်္လာရီတိုင်းဘက်ကစစ်ဘေးရှောင်တွေကြုံနေရတဲ့စိန်ခေါ်မှုတွေနောက်ဘန်ကောက်ကနာမည်ကြီးဂုံတိုက်ဖြစ်တဲ့မမွန်ခရောင်းမှာတော့ဒီဈေးရောက်နေတဲ့မြန်မာတွေကိုထိုင်းကဝင်ပြီးတော့ဖမ်းတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့ပြောပြပေးပါမယ်ရှင
်အမေရိကန်မော်တော်ကားလုပ်ငန်းကြီး၃ခုကအလုပ်သမား13,000လောက်ဟာဒီကနေ့တောက်ကြန်နေ့ခုချင်းကစပြီးတပိတ်မောက်ဆန္ဒပြနေကြပါတယ် General Motor GM Ford နဲ့ Chrysler ကားကုမ္ပဏီရဲ့မိခင်Stellantis ကုမ္ပဏီတွေကလုပ်ငန်းခွင်အကျိုးခံစားခွင့်နဲ့ကုမ္ပဏီအကြီးအကဲတွေနဲ့အလုပ်သမားသတ်မှတ်ကခေါင်းဆောင်တွေအကြားနောက်ဆုံးသတ်မှတ်ချိန်အထိသဘောတူညီမှုမရတာကြောင့်ခုလိုအလုပ်သမားတွေတပိတ်မောက်နေကြတာဖြစ်ပါတယ်အလုပ်သမားတွေရဲ့သဘောထားနဲ့ပတ်သက်လို့ကားဆက်ယုံလုပ်သားများသတ်မှတ်က UWA ဥက္ကဋ္ဌ Jesse Ramirez ကအခုလိုပြောကြားခဲ့ပါတယ
် It's a long time coming our members are owed what they gave up during the bankruptcies we gave up
company တွေစီးပွားကြတဲ့အချိန်ကအလုပ်သမားတွေအနစ်နာခံခဲ့ကြပါတယ်လှုပ်အားကနေထိုင်စားစီအတွေ့အပိုဆောင်ပေးတာပြင်ဆင်အတွေ့စုဆောင်းငွေစတာတွေလည်းမယူခဲ့ကြပါဘူးဒါပေမဲ့လည်းအကျိုးခံစားခွင့်နဲ့ပတ်သက်ပြီးခွဲခြားသတ်မှတ်တယ်ဆိုရင်တော့အခုချိန်မှာအများဆုံးများစွာရရှိနေတဲ့ကုမ္ပဏီပြိုလဲမသွားအောင်တစ်ချိန်ကဝိုင်းဝန်းကြားကန်ပေးခဲ့ကြတဲ့ကုမ္ပဏီအတွက်အနစ်နာခံခဲ့ကြတဲ့ကျွန်တော်တို့အလုပ်သမားတွေအနေနဲ့ရရှိအကျိုးခံစားခွင့်ရရှိအတွက်တောင်းဆိုရမယ့်အချိန်ကျလာပါပြီလို့သူကပြောသွားတာဖြစ်ပါတယ်။ဆန္ဒပြကားဆိုင်ဝန်ထမ်းတွေကိုလင်းနစ်အတွင်းလှစာ40ရာခိုင်နှုန်းနီးပါးတိုးပေးဖို့တမကဘက်ကတောင်းဆိုနေတာဖြစ်ပါတယ်။ GM ကုမ္ပဏီကတော့ UAW တမကဝင်တွေကိုလှစာ20ရာခိုင်နှုန်းတိုးပေးမယ်လို့ကမ်းလှမ်းခဲ့ပေမဲ့လက်မခံဘဲတပိတ်မောက်နေကြတာပါ။တက္ကစီနဲ့ဒီဇယ်သုံးထရက်ကားတွေကရရှိတဲ့အကျိုးအမြတ်တွေကနေအလုပ်သမားတွေအတွက်လှုပ်အားကပို့ပေးဖို့လျှက်စစ်သုံးကားတွေထုတ်လုပ်လာချိန်မှာလက်ရှိလုပ်သားတွေအလုတ်ကင်ဆက်ရရှိဖို့အလုတ်သမားသမဂ္ဂဘက်ကတောင်းဆိုထားတာဖြစ်ပါတယ်အများဆုံးများစွာရရှိတဲ့မော်တော်ကားတွေထုတ်လုပ်နေတဲ့မီရှိဂန်ပြည်နယ်ဝေးမြို့က Ford မော်တော်ကားဆက်ယုံမစ္စရီပြည်နယ် Wentzville မြို့က GM ကားဆက်ယုံ Ohio ပြည်နယ် Toledo မြို့က Jeep ဆက်ယုံပစ္စည်းအပိုင်းအစတွေတက်ဆင်တဲ့လုပ်ငန်းတွေကနေအလုတ်သမားတွေဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂထွေထွေညီလာခံကရှေ့သတင်းပတ်ထဲမှာစတင်တော့မှာဖြစ်ပါတယ်ဒီနှစ်မှာလဲယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တဲ့အကြောင်းအရာကကမ္ဘာခေါင်းဆောင်တွေရဲ့ကြားမှာဒုတိယမြောက်နှစ်အဖြစ်နဲ့ထိတ်တန့်ကနေဆက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကတော့စိန်ခေါ်အကဲဆတ်မှုတွေမျိုးစုံနဲ့ရင်ဆိုင်နေရတဲ့ကာလလို့ပြောဆိုလိုက်ပါတယ်
We'll be gathering at a time when humanity faces huge challenges, from the worsening climate emergency to escalating conflicts.
ကုလသမဂ္ဂတွင်မှုချုပ်ပြောသွားတာကတော့လူသားမျိုးနွယ်စုပေါ်မှာကြီးမားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေကြချိန်မှာကျွန်တော်တို့တွေ့ဆုံကြတာပါ။အဆိုးအဝါဆုံးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပြည်ပခါတွေနဲ့ရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်။ကမ္ဘာတဝက်မှာလူနေမှုဇယိတ် ကြီးမြင့်မှုစင်ရဲ့ချမ်းသာကွာဟချက်တွေနဲ့နီးပညာပိုင်းဆိုင်ရာတွေမှာမကြုံစဘူးအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီသူကိုယ်တိုင်လာပြီးတော့မှမိကွန်းပြောကြမယ်လို့မျှော်လင့်ရပါတယ်ယူကရိန်းရဲ့နိုင်ငံတကာရဲ့ထောက်ပံ့ပံ့ပိုးမှုပို့ပြီးတော့ရအောင်သူတိုက်တွန်းပါလိမ့်မယ်ယူကရိန်းကိစ္စကိုရှင်းလင်းတယ်မီပြောဆိုနေကြတဲ့တစ်ချိန်ထဲမှာပဲဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှလည်းသူတို့အတွက်အရေးကြီးတဲ့ဖွံ့ဖြိုးရေးငွေကြေးဖောင်းပွားမှုပြဿနာနဲ့တခြားပြဿနာတွေကိုအထွေထွေညီလာခံမှာတင်ပြကြမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာနေရာတော်တော်များများမှထိပ်သီးအစည်းအဝေးတွေနဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့အစည်းအဝေးတွေကျင်းပခဲ့ပြီးတော့စက်တင်ဘာလထဲမှာကုလသမဂ္ဂအထွေထွေညီလာခံကိုကျင်းပတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုနိုင်ငံတကာကအာရုံစိုက်လာအောင်မဟာမိတ်တွေလက်တွဲဘက်နိုင်ငံတွေနဲ့ဆောင်ရွက်သွားမယ်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တဲ့အရာရှိတဦးကပြီးခဲ့တဲ့ရက်ပိုင်းတွင်ကျင်းပခဲ့တဲ့လွှတ်တော်ကြားနာပွဲမှာပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံရဲ့အနုမြူအစီအစဉ်နဲ့ပက်ထိန်တပ်ဒုံးကျည်ထုတ်လုပ်မှုတွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကမနေ့ကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။အခုချိန်မှာပြက်သွားပြီဖြစ်တဲ့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားရရှိထားတဲ့သဘောတူညီချက်အရအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေအောက်တိုဘာလမှာတက်တန်းကုန်ဆုံးတော့မှာဖြစ်ပါတယ်။အီရန်နဲ့သဘောတူညီချက်ကိုအဓိကဥဆောင်ဆွေးနွေးခဲ့တဲ့ E3 လို့သိကြတဲ့ဒီဥရောပသုံးနိုင်ငံက JCPOA လို့အတူကောက်ခေါ်တဲ့သဘောတူညီချက်ပါကန့်သတ်ချက်တွေကိုလုံးဝလိုက်နာဆောင်ရွက်ခြင်းမရှိတဲ့အတွက်အဲ့ဒီတန်ခါပိတ်ဆို့မှုတွေကိုဆက်လက်ထားရှိသွားမှာဖြစ်တဲ့အကြောင်းစက်တင်ဘာလ14ရက်နေ့ရက်စွဲနဲ့ပူးတွဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အီရန်သဘောတူညီချက်အရအီရန်အနေနဲ့နျူကလ িয়ার ထိပ်ဖူးတပ်ပြစ်လွတ်နိုင်တဲ့ပက်ထိန်တပ်ဒုံးကျည်တွေထုတ်လုပ်ခွင့်ကိုကန့်သတ်ထားတဲ့အပြင်အီရန်ထံကအဲ့ဒီလက်နက်တွေကိုဝယ်ယူရောင်းချတာတွေကိုပိတ်ပင်ထားပါတယ်။အီရန်ရဲ့ဒီနျူကလ িয়ার နဲ့ဒုံးကျည်တိဆောက်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်သူအီရန်နိုင်ငံသားအများအပြားရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ထားပြီးဖြစ်ပါတယ်။ဒါအပြင်အီရန်နိုင်ငံဟာသဘောတူညီချက်ကိုချိုးဖောက်ပြီးပက်တင်တပ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်တာအပြင်ယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုဒရုန်းယာဉ်တွေရောင်းချပေးနေတယ်လို့လည်း EU သုံးနိုင်ငံရဲ့ကြေညာချက်မှာဖော်ပြပါတယ်ခင်ဗျာ။
ရုရှားတပ်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့ရုရှားတို့သိမ်းပိုက်ထားတဲ့အချက်ကြာကြတဲ့ဗမော့မြို့ရဲ့တောင်ဘက်မှာရှိတဲ့အန်ဒရီကာရွာကိုပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့ပါတယ်လို့ယူကရိန်းစစ်ဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလူဒီမီယာဇလန်စကီဝါရှင်တန်မြို့တော်ကိုတွားဖို့ရက်ပိုင်းအလိုမှာပဲယူကရိန်းဘက်ကနေအပြင်းထန်တိုက်ခိုက်ပြီးတော့သိမ်းယူအောင်ပွဲခံခဲ့နိုင်တာဖြစ်ပါတယ်။အခုသတင်းပတ်အစောပိုင်းမှာပဲခရိုင်းမီးယားဒေသထဲမှာရုရှားတို့ရဲ့ဒီလက်နက်တိုက်ခိုက်ရေးရေရင်အုပ်စုရဲ့ဌာနချုပ်စစ်စခန်းကိုယူကရိန်းဘက်ကတိုက်ခိုက်ခဲ့တာဟုတ်မှန်ကြောင်း UK ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပြောကြားပါဗျ။အဲ့ဒီတိုက်ခိုက်မှုတွေမှာတော့စစ်စခန်းရဲ့နေရာတချို့ထိခိုက်ပျက်စီးသွားတာကြောင့်ပြန်လည်ပြင်ဆင်မှုသတင်းပတ်တွေနဲ့ချီဒါမှမဟုတ်လက်နက်ချီပြီးကြားနိုင်ပါဗျ။ပို့တပူးနဲ့အစောပိုင်းတိုက်ခိုက်တဲ့အချိန်တုန်းကလည်းစစ်စခန်းအတွင်းမှာ Sitmore Zervat တင်မောချင်းမှာပြင်ဆင်နေတဲ့ Mix လေရင်တင်တင်မောထိခိုက်ပျက်စီးသွားတာသေချာတလို့ရှိပြီးတော့ကီလို633.3တိုက်ခိုက်ရေးရင်ငုတ်တင်မောကတော့အကြီးအကျယ်ထိခိုက်ပျက်စီးသွားပွဲရှိတယ်လို့ရရှိထားတဲ့အထောက်အထားတွေကိုကိုးကားပြီးတော့ UK ဘက်ကပြောပါတယ်ရင်ငုတ်တင်မောပုံမှန်ပြန်ပြီးတော့အလုပ်လုပ်ဖို့ဆိုရင်တော့နှစ်တင်နဲ့ချီပြီးတော့အချိန်ယူပြင်ဆင်ရမှာဖြစ်ပြီးတော့ဒေါ်လာတန်းနဲ့ချီပြီးကုန်ကြမှာဖြစ်တယ်လို့လည်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့အကူအညီတွေကို UK အစိုးရကဖြတ်တောက်လိုက်တဲ့အတွက်အကူအညီတွေပြန်ပေးဖို့ပြည်ထောင်နိုင်ငံရေးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာဌာနတို့ကိုမြမအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်စတာလင်ပေါင်3သန်းလူသားချင်းစာနာမှုအကူအညီပေးမယ့်အကြောင်း UK အစိုးရကမကြာသေးခင်ကကြေညာခဲ့ပါတယ်ဒီနှစ်ဗန္ဒာရီနေ့နှစ်ဝက်အထိ၃ချိန်ကြေညာထားတဲ့အကူအညီစုစုပေါင်းစတာလင်ပေါင်း 16.6 သန်းပေးမှာဖြစ်ပြီး2019ခုနှစ်နဲ့2020ခုနှစ်နောက်ပိုင်းမှာ UK ကပေးခဲ့တဲ့အကူအညီ85ရာခိုင်နှုန်းဖြတ်တောက်လိုက်တာဖြစ်တဲ့အကြောင်းဘာမာကမ်ပိန်း UK အဖွဲ့ကပြောပါတယ်2019နဲ့2020ဗန္ဒာရီနေ့မှာ UK နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီပေါင်စတာလင်122.36တန်းပေးအပ်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအကူအညီတွေလျော့လာနေတဲ့အတွက်ကုလသမဂ္ဂ ကမ္ဘာစံနှယိခအစီအစဉ် WFP ကလည်းယိခခွဲရန်နေဖြတ်တောက်ခဲ့ပါတယ်။အရင်ကဒေါ်လာကို12ဒေါ်လာထောက်ပံ့ပေးနေတာကနေအခု8ဒေါ်လာအထိဖြတ်တောက်ခဲ့ပါတယ်ခင်ဗျာ
။အခုနှစ်မေလထဲမှာကျင်းပခဲ့တဲ့ထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရခဲ့တဲ့ Mood Forward Party ရဲ့ခေါင်းဆောင် Peter Lim General Rucker ပါတီခေါင်းဆောင်နေရာကနေပြီးတော့ဒီကနေ့စက်တင်ဘာလ15ရက်နေ့မှာတော့နှုတ်ထွက်သွားပြီးဖြစ်ပါတယ်။ Peter ဟာရုပ်မြင်သံကြားထုတ်လုပ်ရေးလုပ်ငန်းတစ်ခုမှာအစုရှယ်ယာပါဝင်နေဆိုတဲ့တိုင်ကြားချက်ကိုစစ်ဆေးနေတဲ့အချိန်တွင်းမှာပဲအခြေခံဥပဒေခုံရုံးရဲ့အမိန့်နဲ့သူ့ကိုလွှတ်တော်အမတ်နေရာကနေယာယီဖယ်ရှားခဲ့တာဖြစ်ပါတယ်။သူ့ကိုဝင်ကြီးချုပ်ဖြစ်တဲ့တင်မြောက်ရေးမှာလည်းအသားစီးတွေနဲ့ကြုံခဲ့ရပါတယ်။ Mood Forward Party အနေနဲ့ပါတီကိုထိထိရောက်ရောက်ဦးဆောင်မဲ့ခေါင်းဆောင်တင်ရွေးချယ်ဖို့လိုအပ်တာကြောင့်အခုလိုမျိုးနှုတ်ထွက်လိုက်တာလို့သူ့ရဲ့ Facebook လူမှုကွန်ရက်မှာရေးပါတယ်။ရွေးကောက်ပွဲမှာဒုတိယမဲအများဆုံးရခဲ့တဲ့ Forward Thai Party ကနေဦးဆောင်ပြီးတော့အစိုးရဖွဲ့နိုင်ခဲ့ပြီးတဲ့အခါမှာတော့ Mood Forward Party ဟာထိုင်းနိုင်ငံရေးမှာအဓိကအတိုက်ခံပါတီဖြစ်လာပါတယ်ရှင
်။ရုရှားနိုင်ငံကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un အခုသတင်းပတ်အတွင်းတရားဝင်လာရောက်တဲ့ခီးစဉ်အတွင်းမှာသဘောတူညီချက်မှလက်မှတ်ထိုးခဲ့ခြင်းမရှိသလိုနောက်မှလည်းထိုးဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရ Dmitry Peskov ကသတင်းတောက်တီကိုဒီကနေ့ပြောပါတယ်။မြောက်ကိုရီးယားထံကလက်နက်ခဲယမ်းတွေရုရှားကဝယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်အမေရိကန်ကစိုးရိမ်မှုတွေထွက်နေချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။ရုရှားသမ္မတဗလာဒီမီပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့စက်တင်ဘာလ13ရက်နေ့ကတွေ့ဆုံစဉ်မှာနှစ်ဖက်ခေါင်းဆောင်တွေအပြန်အလှန်လက်ဆောင်ပစ္စည်းလဲလှယ်တာပဲလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာဒီကနေ့ရုရှားနိုင်ငံအရှေ့ပြားမှာရှိတဲ့ Cosmos on a Momyo ကိုရောက်ရှိပြီးအဲ့ဒီမှာရှိနေတဲ့တိုက်လေယာဉ်တွေနဲ့အပိုပစ္စည်းတွေထုတ်လုပ်တဲ့စက်ရုံကိုချက်ချင်းတွားရောက်ပြီးလေ့လာခဲ့တဲ့အကြောင်းရုရှားအခြေစိုက် TASS သတင်းဌာနမှာဓာတ်ပုံအနေနဲ့တကွဖော်ပြထားပါတယ်။ယထာနဲ့ရောက်လာတဲ့ကင်ဂျွန်ဦးကိုဒေသဆိုင်ရာအုပ်ချုပ်ရေးမှူးကဗူဒါယုံမှာကော်ဇွန်နီခင်ကြိုဆိုခဲ့ပြီးချက်ချင်းဆိုသလိုပဲသူ့ကိုအဲ့ဒီတိုက်လေယာဉ်တွေထုတ်လုပ်တဲ့နေရာကိုခေါ်သွားခဲ့တယ်လို့လည်းတက်စ်သတင်းမှာဖော်ပြပါတယ်။ဒီဆက်ရုံကအာကာသကိုပထမဆုံးတွားရောက်ခဲ့တဲ့ရုရှားအာကာသရေမှူးယူရီဂန်ဂါရီကိုဂုဏ်ပြုပြီးနာမည်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။လီဗျားနိုင်ငံမှာတိုက်ခိုက်ခဲ့တဲ့မုန်တိုင်းဒဏ်ကြောင့်မိုးသီးထန်စွာရွာသွန်းပြီးတော့ရေကာတာတွေကျိုးပေါက်ခဲ့ရာကနေရေလွှမ်းမိုးတဲ့ဒဏ်ကိုအဆိုးအဝါဆုံးခံခဲ့ရတဲ့ဒါနာမြို့မှာတော့တေဆုံးသူက1000ကျော်သွားပြီလို့လေပြားလာချမ်းဒီအဖွဲ့ကပြောကြလိုက်ပါတယ်။မိုးကြီးပြီးတော့ရေကာတာနှစ်ခုကျိုးပေါက်ခဲ့တဲ့အတွက်ဒါနာမြို့ရဲ့ရေလွှမ်းမှုမှာတေဆုံးသူက11300ထက်မနည်းရှိနေပါတယ်။နောက်ထပ်လူ1000ကျော်လည်းပျောက်ဆုံးနေပါတယ်လို့လေပြားလာချမ်းဒီအဖွဲ့ရဲ့အတွင်းမှုချုပ်က AB သတင်းဌာနကိုကြားသာပရင်းကြီးကပြောကြားခဲ့ပါတယ်။မုံတိုင်းကြောင့်လေပြားရဲ့တခြားနေရာတွေမှာလည်းတေဆုံးသူက180ထက်မနည်းရှိပါတယ်။ရဲကြီးမှုအတွင်မှာတည်ဆုံးသူအများစုကိုတော့ဒါနာမျိုးရဲ့မျိုးပြင်မှာအစုလိုက်ပြုံလိုက်မြုပ်နှံနေတာမှာတော့ကြာသာပရင်းနေကဆိုရင်အလောင်း3000ကျော်မြုပ်နှံခဲ့ရတယ်လို့လေပြားကျမ်းမာရေးဌာနကပြောပါတယ်နောက်ထပ်အလောင်း2000ထက်မနည်းကိုလည်းမြုပ်နှံမှုရှိပါသေးတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကြောက်တော်ဘက်မှာဘုံခိုခြင်းတွေတူးထားဖို့အတွက်ဒေသခံတွေကိုရခိုင်တပ်တော်ကတတိပေးတဲ့အကြောင်းသတင်းကိုပြောပြပေးကြပါတယ်စစ်ကောင်စီတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်ပြည်နယ်တဲကကြောက်တော်မြို့နယ်မှာတော့ဘုံခိုခြင်းတွေတူထဖို့ AA ဘက်ကသတိပေးပြောဆိုတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်စစ်ကောင်စီရဲ့စစ်လုံရှားမှုအခြေအနေပေါ်မှာမူတည်ပြီးတော့အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်း AA ဘက်က VOA မြန်မာပိုင်းကိုပြောပါတယ်ဒီသတင်းအပြည့်အစုံရန်ကုန်ကလာတဲ့အကြောင်းကိုကိုစံကျော်ကတင်ပြပေးထားပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA ဖွဲ့ကြားနားလည်မှုနဲ့အပြစ်ရထားကြပေမဲ့စစ်ရေးတင်းမာနေသလိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်ကစစ်ဆေးဂိတ်တွေတိုးမြင့်တာတခြားဒေသခံတွေရဲ့ကုန်စည်စည်းစင်းမှုတွေကိုကန့်သတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုအခြေအနေမျိုးမှာပဲရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကကြေးရွာတွေမှာဘုံခိုခြင်းတွေတပတ်အတွင်းတူတာကြဖို့ဒီကနေ့စက်တင်ဘာ15ရက်မနေ့ပိုင်းက ULAAA တာဝန်ရှိသူတွေကပြောဆိုလာတာကြောင့်တိုက်ပွဲဖြစ်မှာကိုစွန့်ရင်နေကြတယ်လို့ကြောက်တော်ဒေသခံတူကပြောပြပါတယ်
အဲကူမနေ့ကအစညာတာကတော့ပထမ80ပဲတစ်ချက်ကတော့8ဒေလိုင်းအစင်းတိုင်ရမယ်ဆိုတော့ဒါလည်းကြောက်ဖို့ပြောရတယ်အဲဒုတိယချက်ကတော့မိသားစုလုံးရှင်တွေအတွက်ဟိုအင်ဂျင်မှာမဟုတ်ဘူးအင်ဂျင်မှာဘုံခုရင်းပြီးပြုလို့ရမယ်ဆိုပြီးတော့ပြောအစညာတာပဲကိုတို့ပြည်ပြင်တက်ပွေးတွေ့တော့မစွန့်ကြည့်ရဘူးဒါပေမဲ့သူတို့ကဖိုင်တာတွေတုံးလာမယ်ဒက်ဖိုင်တာတွေတုံးလာမယ်အဝေးကနေအမြောက်ကက်တွေရှိနေနားမှာကိုတို့ရောရဲ့နားမှာအဲ့ဒီအမြောက်ကက်ကနေပြီးတော့ဟို မရှင်းမရှင်းဆိုဖြစ်တာလို့ရှိတဲ့အရင်ကလေအဲ့ဒါကိုစိုးရိမ်ကြတ
ာစစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်မှာကန့်သက်ပိတ်ပင်တာတွေနဲ့ဒေသခံတွေကိုဖမ်းဆီးတာတွေရှိလာနေတာကြောင့်အချိန်မီရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့ရခိုင်တပ်တော် AA ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
ဟိုတိုက်ပွဲဖြစ်လာနိုင်ခြင်းရှိလားမရှိဘူးလားဆိုတဲ့ကိစ္စကတော့ဒီမြန်မာစစ်တပ်ရဲ့ဒီစည်ရေလှုပ်ရှားမှုပုံမှာလည်းပဲဟိုအများကြီးမူတည်တာပေါ့နော်မြန်မာစစ်တပ်ဘက်ကဟိုတကယ်လို့ဒီတိုက်ခိုက်လာမယ်ဆိုလို့ရှိရင်တော့ဒါတိုက်ပွဲကတော့မဟုတ်ချဖြစ်မှာပေါ့ဟိုနောက်တခြားအကြောင်းအရာတွေလည်းအများကြီးတော့ရှိတာပေါ့နော်ဒီတခြားအကြောင်းအရာတွေဆိုတာကဒီအခုလက်ရှိရှိနေတဲ့ဒီပိတ်ဆိုးကန့်သတ်မှုတွေနောက်ပြီးလို့ရှိရင်ဒီကျွန်တော်တို့ရဲ့ရခိုင်ပြည်သူတွေကိုမတရားဖမ်းဆီးအနိုင်ကျင့်မှုတွေဒါမျိုးတွေကိုမရတမ်းပင်နေပြီးတော့မှဆက်ပြီးတော့ဟိုလှုပ်လာမယ်ဆိုလို့ရှိရင်တော့ဟိုအခုထက်ပိုပြီးတော့ဒါတင်းမာလာနိုင်တယ်ပေါ့နော်ဟိုဒီအခြေအနေကပိုပြီးတော့တင်းမာလာတော့ရှိရင်ဟိုအရင်တစ်ကြိမ်လုံးကလိုမျိုးဟိုဒီတိုက်ပွဲတွေဆက်မဖြစ်ဘူးလို့တော့ဒါပြောလို့မရဘူးပေါ့
ရခိုင်ပြည်နယ်စစ်တွေမျိုးစစ်ကောင်စီပြည်နယ်ရုံးအနီးမှာဒီကနေ့နေ့လယ်ပိုင်းကလည်းလူတူတနက်ပစ်ခံရလို့တည်ဆုံခဲ့ပါတယ်တနက်ပစ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်ဆိုင်ရာကိုဆက်သွယ်ခဲ့ပေမဲ့အကြောင်းတဆုံတရားမရရှိခဲ့ပါဘူးဒါအပြင်စစ်တွေမျိုးမှာအသက်ခံရတာတွေတည်ဆုံအလောင်းတွေ့တာတွေလည်းမကြာခဏဖြစ်လေရှိပါတယ်မုခမုံတိုင်းကြောင့်နလန်ထူဖို့ခက်ခဲနေတဲ့ရခိုင်မှာတိုက်ပွဲတွေဆက်ဖြစ်လာရင်ဒေသခံတွေရဲ့စာဝတ်နေရေးတွေပိုပြီးခက်ခဲလာနိုင်တယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးနေတဲ့အဖွဲ့တွေအနေနဲ့လည်းလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာပို့ပြီးတော့ခက်ခဲလာနေတာကြောင့်ဒေတာခံတွေပို့ပြီးစိုးရင်ပူပန်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ဒီ AA တက်တော်နဲ့ပတ်သက်ပြီးတော့ဒီကြောက်တော်မျိုးမှာဘုံခိုခြင်းတွေတူထားဖို့သတိပေးနေတဲ့အခြေအနေကိုကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နေရက်ကိုမပြန်ရဲကြသေးတဲ့တနင်္လာရီတိုင်းကတောင်းချီတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံအောက်ပိုင်းတနင်္လာရီတိုင်းမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲပြင်းထန်နေတဲ့အတွက်စစ်ဘေးရှောင်နေရတဲ့ပြည်သူကအနည်းဆုံး 26,000 ထက်မနည်းရှိပါတယ်။လက်ရှိတိုက်ပွဲတွေမဖြစ်တဲ့နေရာတွေမှာလည်းလက်နက်ကြီးရန်တွေအပြင်စစ်တပ်ကရွာတွေထဲကိုမကြာခဏဝင်လာကြောင်းဒေသခံတွေကနေရက်ကိုမပြောင်းရဲကြဘူးဖြစ်နေပါတယ်။တနင်္လာရီတိုင်းကစစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲတွေရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးမတ်စုမျက်မှန်ပြောပြပေးပါမယ်။
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့တနင်္သာရီတိုင်းဘိတ်ခရိုင်တနင်္သာရီမြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်လေ့ရှိတာမို့ရွာပေါင်း20ကျော်ကဒေသခံ3,900ကျော်ဟာအခုအချိန်ထိနေရက်မပြတ်နိုင်ကြသေးပါဘူးစစ်ဘေးရှောင်ကူညီသူတွေကသူတို့အတွက်လက်တလောစားရေးတောက်ရေးထောက်ပံ့ပေးနေပြီးတော့အကူအညီတွေလည်းထပ်လိုအပ်နေတယ်လို့လက်တွဲညီညီစစ်ဘေးရှောင်ကူညီရေးအဖွဲ့ကကိုဖြိုးကပြောပါတယ်
ဆောင်းဝင်နေရင်ရှိဝါပဲဒီကလိုအကနာကျွန်တော်ဖုန်းပါလေသူတို့နေရမှာသူတို့စေချောင်းတာတော့မဟုတ်ကျွန်တော်သူတို့အချောတနေရကိုလော်ဘီဆိုအဲ့လိုဦးကြီးတွေထဲမှာဦးကြီးထဲမှာအစူလိုက်အစူလိုက်တဲတွေထိုးပြီးဆိုနေတယ်အဲ့တော့စေချောင်းစကက်ပုံစံမျိုးပေါ့အစူလိုက်တဲထိုးတယ်တဲထိုးတယ်ဆိုတော့ဒါမှအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေကြခင်ဗျာ
အနောက်မော်ဒုံနဲ့ဘန်လောကျေးရွာအုပ်စုရေးစီကိုပြီးခဲ့တဲ့ဩဂတ်လတုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာထွက်ပြေးကြသူတွေနဲ့အနီးဝန်းကျင်ကကျေးရွာကဒေသခံတွေလည်းနေရဆုံခွာပြီးတော့တခြားမှာပုန်းခိုနေကြတာပါအခုလက်ရှိထိတွေ့တိုက်ပွဲမရှိပေမဲ့လည်းဒေသခံတွေဟာစိုးရိမ်စိတ်ကြောင့်ရွာတွေထဲကိုပြန်မဝင်ရဲတဲ့အခြေအနေကိုလည်းကိုဖြိုးကအခုလိုပြောပြပါတယ
်အခုကျွန်တော်ဖေးဝန်နေတော့ကောလမ်မော်ဖေးရနေတော့ဆိုကျွန်တော်ဖေးပြောင်းနေတဲ့လူတွေအများတယ်သူတို့ကပေါ်ပြပြန်ရောသူတို့ရောလေအချိန်မရွေးရှိကြောက်ထိုးတော်နိုင်တဲ့အချိန်တွေရှိတယ်။ပြီးတော့ဆိုသူတို့ရောလေကိုကတော့ဆောအမြင်နဲ့ဝင်တော့ပြီးဝင်ဖန်တော်လို့ပြီးတော့ဝင်မဖေးတဲ့မင်းကြီးညလက်ထောက်တော်လို့အဲ့လိုလေမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှိမဖြစ်ဘူးအဲ့လိုဖြစ်နေကြ။ဆက်တယ်လေလက်မမီတယ်လေလက်မမီဘဲနဲ့လုံနေကြတယ်ချိန်ချလိုက်တယ်အများကြီးရှိကြ။စည်ရည်တွေမရောဘဲနဲ့ပြီးတော့လည်းပေါ်လို့လည်းမရောအဲ့လိုအမိထားရည်ရှိကြ။
ဘန်လောကျေးရွာနဲ့အနီးဝန်းကျင်ကျေးရွာတွေအပေါ်ပြီးခဲ့တဲ့ရက်ပိုင်းကပဲလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြပါဗျ။ဒီလိုအခြေအနေတွေကြောင့်တင်းသားရီမြို့နယ်တွေကတချို့စစ်ဘေးရှောင်နေကြသူတချို့ဆိုရင်နေအိမ်တွေကိုမပြတ်နိုင်တာ3လလောက်ရှိနေကြပါပြီ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေရှိလာတာကြောင့်တင်းသားရီတိုင်းတွေကမြို့တွေပေါ်မှာစစ်ကောင်စီဘက်ကဒေသခံတွေကိုခေါ်ယူစစ်ဆေးတာနဲ့အဲစရင်စစ်တပ်မြို့တွေမကြာခဏလှုပ်လေရှိပါတယ်။ရှည်ချောင်းသွာလာခွင့်ကိုလည်းကန့်သက်တာတွေရှိလာတယ်လို့ဒေသခံတွေကပြောပြကြပါတယ်ရှင
်။ဒါကတော့တနင်္လာရီတိုင်းတွေကတောင်းနဲ့ချီတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုမဆုမြတ်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ထိုင်းရောက်မြန်မာတွေကုန်တိုက်ထဲမှာဈေးရောက်လို့ဖမ်းခင်ရတဲ့တဲ့နဲ့နိုင်ငံတကာပြည်ထနာဖြစ်လာတဲ့တရုတ်အွန်လိုင်းလိမ်လည်မှုအကြောင်းကိုနားဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့တောက်ကြညထုတ်လွှင့်ချက်တွေကိုနှာစင်နေရတာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့ပတူဝမ်အရက်မှာတော့မြန်မာဈေးရောင်းသူအများအပြားရှိတဲ့နာမည်ကြီးကုန်တိုက်ဖြစ်တဲ့မဘွန်ခရောင်းကုန်တိုက်ကြီးတဲကိုပြီးခဲ့တဲ့စက်တင်ဘာလ13ရက်နေ့ကလူဝင်မှုကြီးကြပ်ရေးနဲ့ထိုင်းရဲတပ်ဖွဲ့ဝင်တွေဝင်ရောက်ပြီးတော့စစ်ဆေးခဲ့တာမှာတော့ခွင့်ပြုချက်မရှိဘဲဈေးရောင်းဝယ်နေကြတဲ့မြန်မာ18ယောက်အဖမ်းဆီးခံခဲ့ရပါတယ်။တချို့တွေကတော့ဆိုင်တွေကိုပိတ်ပြီးတော့ထွက်ပြေးတိမ်းရှောင်သွားကြတယ်လို့ထိုင်းလောဝကကသတင်းထုတ်ပြန်ထားပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကအသေးစိတ်တင်ပြပေးပါမယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ကဈေးရောင်းဈေးဝယ်တွေနဲ့စီကားလေးရှိပြီးလူသိများတဲ့ MBK ကုန်တိုက်ထဲကိုထိုင်းလူဝင်မှုကြီးကြပ်ရေးနဲ့ရဲတွေဗုဒ္ဓဘူးနေ့ကဝင်ရောက်ခဲ့ပြီးဈေးဆိုင်တွေကိုလိုက်နှံဖမ်းဆီးစစ်ဆေးခဲ့တာပါ။အဲ့ဒီမှာဈေးရောင်းခွင့်မရှိဘဲရောင်းနေကြတဲ့မြန်မာနိုင်ငံသား18ဦးဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပတူဝမ်အမှတ်1နယ်မြေရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့ Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ်။
အဲ့နေရာကဟိုအလောင်းစင်တာကြီးကတော်တော်လူထူချက်တက်ပြီးတဲ့စင်တာကြီးတစ်ခုပဲသူတို့အနေနဲ့တန်လျက်ဖြစ်ဖို့ရှိလို့သူကဆိုင်းအနာပေါ်ညာဆောင်တစ်ခုလောက်ဆစ်ကြည့်လိုက်တာဆစ်ကြည့်လိုက်တဲ့ဆိုတော့အဲ့မှာကျွန်တော်ကအထောက်အထားမရှိတဲ့တရားဝင်မှတ်ပုံတင်တာချင်းမရှိတဲ့မြန်မာအလို့သမားဆစ်ရှိဦးကဆစ်စီဖို့ဆိုအရေးယူဖို့သူတို့ရှိနေတာ
ထိုင်းနိုင်ငံထဲမှာကိုယ်ပိုင်ဈေးတိုင်တန်းတွေကိုနိုင်ငံသားတွေဖွင့်ဝဲမရှိတာကြောင့်ကိုယ်ပိုင်အလုပ်လုပ်ချင်ရင်ထိုင်းနိုင်ငံသားတွေနဲ့တွဲပြီးတော့လုပ်ကြရတာဖြစ်ပါတယ်။လူစီကားတဲ့ MBK ကုန်တိုက်ကြီးအတွင်းမှာခွင့်ပြုချက်မရှိဈေးရောက်နေကြတယ်ဆိုပြီးသတင်းပေးတိုင်ကြားကြတာကြောင့်အခုလိုမျိုးစစ်ဆေးဖမ်းဆီးခဲ့ရတာလို့လည်းထိုင်းအနာပိုင်တွေကပြောပါတယ်။အခုလိုမျိုးကုန်တိုက်ကြီးအတွင်းလဝကကဝင်ရောက်ဖမ်းဆီးနေခြင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေဟာဈေးဆိုင်တွေကိုပိတ်ပြီးထပ်ပြေးလွတ်မြောက်သွားကြတယ်ဆိုပြီးထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်။အခုဖမ်းပြီးတဲ့မြန်မာတွေအပြင်ထိုင်းလူမျိုးစိုင်ခန်းဖွင့်ခွင့်ရထားသူတွေပါဒဏ်ကျနိုင်တယ်ဆိုပြီးဥအောင်ကျော်ကပြောပါတယ်
။ဟိုအနေဆုံးသူကသတ်မှတ်ထားတော့မားတော်နဲ့ငါတောင်းထိဒါအဲ့လိုကမှအလို့ရှင်တော့ဟိုဆံဝင်တသိန်းရှိတက်ခါမှာရှိတယ်။ပြီးရင်တော့သူကဟိုနိုင်ငံခြားသားဖြစ်တဲ့ကြောင့်ဒီရင်းပြန်လဲဒီမှာနည်းနည်းတောင်ပေးမှာပေါ့ခဏ
။အခုလိုမျိုးကိုပိုင်ဈေးဆိုင်ဖွင့်ရောင်းတာဟာထိုင်းဆိုရလူသမားဝန်ကြီးဌာနကတားမြစ်ထားတဲ့နိုင်ငံခြားသားကိုယ်ပိုင်ဈေးဆိုင်ဖွင့်ခွင့်မရှိဘူးဆိုတဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဈေးရောင်းခွင့်လိုင်စင်မရှိဘဲလုပ်ကိုင်နေတာကြောင့်ဆက်လက်အရေးယူသွားမယ်ဆိုပြီးပတူဝမ်နယ်မြေအမှတ်1ကလဝကကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။ဒါကတော့ဘန်ကောက်ကနာမည်ကြီးကုန်တိုက်ဖြစ်တဲ့ MBK မဘုံခရောင်းကုန်တိုက်ကြီးထဲမှာဈေးရောင်းနေတဲ့မြန်မာတွေကိုထိုင်းလဝကကဖမ်းဆီးခဲ့တဲ့သတင်းကိုမအေးအေးမှကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာပြည်ထနာဖြစ်လာနေတဲ့တရုတ်အွန်လိုင်းလိမ်လည်မှုအခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံနေဆက်တဲ့အရှိတောင်အာရှနိုင်ငံတချို့မှာအခြေစိုက်ပြီးတော့အုပ်စုဖွဲ့ပြီးတော့လှုပ်ရှားနေကြတဲ့ငွေလိမ်ခိုင်းနေအွန်လိုင်းလောင်းကစားလုပ်ငန်းတွေဟာဒေတာတွေမှာသာမကဘဲနဲ့နိုင်ငံတကာမှာလည်းချိန်ချောက်မှုဖြစ်လာပါတယ်လို့ American ငြိမ်းချမ်းရေး Institute USIP ကဩဂုတ်လကုန်ပိုင်းကသတိပေးခဲ့ပါတယ်။အထူးသဖြင့် COVID လွန်အားဆရာနာသိမ်းမှုဆက်ပြီးတော့ဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကြာဆင်းလာတဲ့အချိန်မှာအဲ့ဒီလုပ်ငန်းတွေပို့ပြီးတော့တွင်ကျယ်လာတယ်လို့ဆိုပါတယ်။ရန်ကုန်ကလာတဲ့သုံးသက်ချက်အခြေခံပြီးကိုရန်နိုင်ပြောပြပေးပါမယ်။
တရုတ်မြန်မာနယ်စပ်မှာခြေကုပ်ယူပြီးတော့အွန်လိုင်းပေါ်ကနေငွေကြေးလိမ်လည်လဲပြားနေတဲ့တရားမဝင်တရုတ်စီးပွားရေးလုပ်ငန်းတွေဟာမြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။အထူးသဖြင့်တရုတ်နိုင်ငံသားတွေအကြီးအကျယ်လိမ်လည်ခံရတဲ့ကိစ္စကိုစိုးရိမ်လာပြီးမြန်မာပါဝင်အင်းကြီးချင်းနိုင်ငံတွေကိုနှိမ်နှင်းပြီးတော့ဖိအားပေးလာတာပါ။မြန်မာနဲ့လာအိုနယ်စပ်ကအွန်လိုင်းအလိမ်ညာတွေကအလုံးလက်မဲ့တရုတ်လူငယ်တွေတကြီးပင်စင်သားတွေကိုပိတ်မှတ်ထားပြီးတော့လိမ်လည်နေကြပါတယ်။တရုတ်ယူနန်ပြည်နယ်ကတရုတ်မြန်မာအရေးလေးလာသုံးသက်သူဒေါက်တာလကျော်စောကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဗမာပြည်ထဲဆက်ရှိနေတယ်။ဟိုလက်နက်ကင်တို့အဖွဲ့အစည်းကတရုတ်ပြည်နယ်ကပ်နေတယ်။အဲ့ဒီကတည်းကအဲတရုတ်ပြည်နယ်လည်းတို့အစရေကမမီးတူတွေဆက်ဆံနေတော့အဲ့ရတရုတ်ပြည်ကအဲအလုံးလက်နက်ခလီးတွေပါတယ်ဒီနာတွေပေါ့ဗျာအဲ့ခလီးတွေကိုလကကောင်းကောင်းကိုပေးနေပါမယ်ဆိုပြီးတော့အဲ့ဒီခိုင်းနေလေရှိအစိုးရအဲ့ဒါကိုလည်းအကြီးကျယ်တော့ရှင်းတယ်အဲ့တော့အဲ့မှာနိုင်ငံသားထွက်ပြီးနိုင်ငံသားကနေဒီတရုတ်ပြည်ကိုဟိုဝင်ပြီးတော့ဟိုနေဘယ်လိုခေါ်မလဲ ဟိုမိန်နေတာပေါ့ဗျာအဲဟိုနေရာမှာအင်တာနက်ကနေပြီးတော့အဲတရုတ်ပြည်ပြည်ပပပါနဲ့တွဲရင်တရုတ်ပြည်ဆိုတော့ဒီကဒီနေရာလေးဟိုဂျင်းကြီးတာကို
တရုတ်နိုင်ငံသားလူငယ်၁၁ယောက်ဟာမြန်မာနိုင်ငံထဲမှာလှုပ်ရှားနေတဲ့အွန်လိုင်းအလိညာဂိုင်းတစ်ခုမှာပိတ်မိနေတယ်ဆိုတဲ့သတင်းတစ်ခု။ဩဂတ်စ်လ၂၂ရက်နေ့ကတရုတ်လူမှုကွန်ရက်ဝေဘိုမှာပြန့်နှံ့ခဲ့ပြီးလူအများအယုံစိုက်ခံရတဲ့သတင်းတစ်ခုဖြစ်ခဲ့ပါရယ်။ဝေဘိုဘော်ကအထင်ရှားကြော်ကြားသူတွေကလည်းဒီအကြောင်းကိုတဆင့်ဖြန့်ဝေခဲ့ကြပါရယ်။အဲ့ဒီတရုတ်လူငယ်တွေဟာဂျားပွဲစားတစ်ယောက်ကိုတရုတ်ယွမ်ငွေ၂000အမေရိကန်ဒေါ်လာ2,900ကျော်ပေးပြီးမတ်လထဲမှာမြန်မာနိုင်ငံတဲကိုရောက်လာကြတာပါ။သူတို့တွေကတချို့ကအသက်15နဲ့16နှစ်ပဲရှိကြသေးတယ်လို့တရုတ်သတင်းတွေကပြောပါတယ်။ဗင်စင်လာဇာကိုတရုတ်ဆူရကတိုးပေးပြီးတဲ့နောက်မှာတကြီးပိုင်းနေလဲငွေကြေးလိမ်လည်သူတွေရဲ့ပြစ်မှတ်ဖြစ်လာတယ်လို့ဒေါက်တာလကျော်စောကပြောပါတယ်
။ခင်ဗျာ professor တွေဘာတွေများလဲဆိုတာဗင်စင်ကိုတလောက်ကိုတရုတ်ကိုတစောင်းကျော်လို့ပြတာအားလား။အိမ်ကြီးကလည်းရှိကြီးရတယ်ကွာ။အဲနောက်ပြီးကျောင်းမကြီးစိတ်ကလည်းအစိုးရအကုန်အပြည့်ကြီးတာတော့ဒီငွေတွေကိုသူကအဲဟိုဟာအဲလူတွေရဲ့လောဘစိတ်ကိုလည်းဟိုငွေလိမ်တိုင်းနေရာတူတယ်အဲတော့ဟိုဘာလဲအတိုက်ရှည်ဈေးတို့အမှားပြင်းတဲ့ဈေးတို့ဘာလို့ညာလို့အားဈေးတို့ဘာမဟုတ်ပြည့်ဈေးတွေပေါ့ဗျာဟုတ်ပြီးချင်ကြီးဝယ်ကြအဲအဲ့ဒီဟာကြီးကမိန်းနဲ့ခိုင်းနေတော့အဲအဆိုးကတော်တော်ဆင်းနေတယ်
မြန်မာဆိုင်ရာတရုတ်သံမတ်မစ္စတာချန်ဟိုင်းနဲ့မြန်မာစစ်ကောင်စီနိုင်ငံရေးဌာနကဝန်ကြီးဦးတန်းဆွေတို့နေပြည်တော်မှာဇူလိုင်လ25ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။နောက်ရမှာတော့တရုတ်သံမတ်ကြီးကသူတို့အနေနဲ့အွန်လိုင်းငွေလိမ်ဂိုင်းတွေကိုတိုက်ဖြတ်ဖို့ထိုင်းမြန်မာလာအိုနိုင်ငံတွေနဲ့ပူးပေါင်းနေကြောင်းထုတ်ပြန်ပါတယ်။မြန်မာနယ်စပ်ကဆက်သွယ်ရေးအလိန်ညာတွေအွန်လိုင်းလောင်းကစားတွေကိုနှစ်နိုင်ငံပူးပေါင်းနေနေခဲ့တာမှာရလက်ကောင်းနေရှိခဲ့တယ်လို့တရုတ်ဘက်ကပြောခဲ့တာပါ။မြန်မာထဲမှာခိုအောင်နေတဲ့လုပ်ငန်းတွေကိုထပ်မံရှင်းလင်းပြီးပိတ်မိနေတဲ့သူတို့နိုင်ငံသားတွေကိုခေတ္တင်သွားမယ်လို့တရုတ်တန်ယုံကထုတ်ပြန်ထားပါတယ်။အွန်လိုင်းပေါ်ကလောင်းကစားတွေငွေလိမ်လည်မှုလုပ်ငန်းတွေဟာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်ပြည်နယ်နဲ့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ပတ်တွေအထိခြေကုပ်ယူလှုပ်ရှားနေကြပါတယ်။ဝါဒေသရဲတပ်ဖွဲ့ကတော့သူတို့ဒေသကအွန်လိုင်းငွေလိမ်ဂိုင်းတွေကိုဖမ်းဆီးပြီးတရုတ်နိုင်ငံသား1,200ယောက်ကိုအခုစက်တင်ဘာ6ရက်နဲ့9ရက်နေ့တွေမှာတရုတ်ရဲတပ်ဖွဲ့စီကိုလွှဲပြောင်းပေးခဲ့တာကိုသတင်းထုတ်ပြန်ခဲ့ပါတယ်။ဝါဆဆန်ရေးရုံတာဝန်ရှိသူတဦးဖြစ်တဲ့ဦးညီရန်ကတော့သူတို့ကိုတရုတ်ဘက်ကလာရောက်တွေ့ဆုံညီနိုင်ပြီးနောက်ပိုင်းမှာဖမ်းဆီးလွှဲပြောင်းပေးခဲ့တယ်လို့ VOE ကိုစာနဲ့ဖြေကြားခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မှာလည်းအွန်လိုင်းနဲ့ဆက်ဆက်တဲ့ပြစ်မှုတွေကိုနှိမ်နင်းသွားမယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတာဝန်ရှိသူတွေကအခုစက်တင်ဘာ6ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ရာဇဝတ်မှုမှာပါဝင်သူတွေကိုတရုတ်စီလွှဲပြောင်းပေးတာမှာအကာအကွယ်ပေးသွားမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒီဘွဲကိုအမှတ်1,600နေကြားဆောင်တရင်မှုရန်လျှောက်ကျင်လဲတက်ခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံသားတွေရဲ့ဒီလုပ်ငန်းတွေကိုစစ်ကောင်စီလက်အောက်ကနေကြားဆောင်တပ်တွေကအကာအကွယ်ပေးထားတယ်လို့ဒေသတွင်းသတင်းတွေကရေးသားကြပါတယ်။စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောခွင့်ရကသူတို့အနေနဲ့ဒီကိစ္စကိုမသိရှိကြောင်း VOE ကိုပြောပါတယ်။
အော်အဲ့တော့ဟိုကလေခုနပြောတဲ့လုံချုံကြီးဆိုင်ကတော့ကျွန်တော်နဲ့ဟိုနဲ့အနောင်ဝေးတော့ဒီအဲ့ဒါကျတော့ကျွန်တော်တို့ဒီအဲဟိုကပေါ့ရင်းချုပ်ကနေဆောင်ရွက်တဲ့လုပ်ငန်းဆိုတော့ကျွန်တော်တို့ကအထက်မှတော့မရှိဘူးဗျဟိုလူကိုယ့်ရဲ့ပုံမှာတော့ကျွန်တော်တို့လည်းဖတ်ရပါတယ်အဲ့ဒီဝါမှာဟိုကတောင်ကျော်ဆိုလားအဲ့လိုဖမ်းတာလို့ရှိရတယ်အဲ့ဒါဒီပဲဖတ်ရပါပါဗျ
တရုတ်နိုင်ငံကရာဇဝတ်မှုနဲ့အလို့ရှိနေသူတွေဟာမြန်မာပြည်တွင်းကမူဆွဲလာရှိုးလောက်ကင်နဲ့ဝါကူပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအွန်လိုင်းလောင်းကစားတွေလုပ်ပြီးကင်းလွတ်နေပါတယ်။တရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းပြီးတော့နှိမ်နင်းဖို့တရုတ်ဆိုရကဖိအားပေးနေပေမဲ့စစ်ကောင်စီဟာသူ့ရဲ့ပြည်သူ့ဆွေအဖွဲ့တွေကိုကောင်းကောင်းမထိန်းချုပ်နိုင်ဘူးလို့သတင်းတွေကဝေဖန်ရေးသားကြပါတယ်။နေဆက်ချွတ်ကျော်ဒူးစိုက်မှုတွေဟာလောင်းကစားတွေငွေကြေးလိမ်လည်မှုတွေဖျားယောင်းသွေးဆောင်ပြီးလူကုန်ကူးတာတွေလိုလုပ်ငန်းတွေနဲ့အရှိတောင်အရှာမှာသူတို့ရဲ့ကိုယ်ရက်ကိုတိဆောက်ထားတယ်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ကဩဂတ်လ31ရက်နေ့ကထုတ်ပြန်ပါတယ်နိုင်ငံတကာရဲတပ်ဖွဲ့ Interpol ကလည်းဒီလိုလိမ်လည်မှုတွေကိုကမ္ဘာအနှံ့မှာသတိပေးထားပါတယ် NLD လက်ထက်မှာလောင်းကစားလုပ်ငန်းတွေရှိနေတဲ့ကရင်ပြည်နယ်မြောက်ဒေသခရိုင်ကရွှေကုတ်ကိုမြို့သစ်စီမံကိန်းကိုစပြီးတော့စုံစမ်းခဲ့ပါတယ်ဒီနောက်ခွဲမှာတရုတ်နိုင်ငံပိုင်လုပ်ငန်းကြီးတချို့လည်းပါဝင်ပတ်သက်နေကြပါဒါကိုမြန်မာဘက်ကတရုတ်ဆိုရကိုသတိပေးခဲ့ပေမဲ့အစပိုင်းမှာမျက်ကွယ်ပြုခဲ့ပါတယ်နောက်ပိုင်းမှာတော့ဒါကတရုတ်ဆိုရရဲ့ BRI စီမံကိန်းနဲ့ပတ်သက်မှုမရှိဘူးဆိုတာတရုတ်ဘက်ကထုတ်ပြောခဲ့ပါတယ်လက်ရှိမှာတော့တရုတ်အွန်လိုင်းလောင်းကစားတွေအွန်လိုင်းပေါ်ကငွေလိမ်ကိန်းတွေဟာနေဆက်မာရီမကမန္တလေးလိုမြို့ပေါ်မှာတောင်တွင်တွင်ကျယ်ကျယ်ဖြစ်နေပြီလို့ဒေသခံတချို့ကပြောနေကြပါတယ်ခင်ဗျာ
ဒါကတော့တရုတ် online လေးလဲမှုရဲ့အခြေအနေကိုကိုရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့စက်တင်ဘာလ15ရက်နေ့တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မိုးခါဆိုက်ကလုန်းမုန်တိုင်းတန်ကြောင့်အိုးအိမ်တွေနဲ့လူအသက်ပေါင်းများစွာဆုံးရှုံးခဲ့ရပြီးတော့အရေးပေါ်အကူအညီလိုအပ်နေတဲ့သူအနည်းဆုံး3သန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါဗျ။မုန်တိုင်းလွန်ကာလနောက်ဆက်တွဲရေကြီးမှုမြေပြိုကျမှုတွေနဲ့ကြုံရနိုင်ခြေရှိနေသေးတဲ့အချိန်မှာပဲလိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေလည်းမရသေးဘူးလို့မုန်တိုင်းတန်တင့်ဒေသကနေထိုင်သူတွေကပြောပါဗျ။မိုးခါမုန်တိုင်းတန်တင့်ဒေသတွေကအမျိုးသမီးတွေကြုံတွေ့နေရတဲ့အခြေအနေစိန်ခေါ်မှုအခက်အခဲတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြပေးထားပါဗျ။
There's a path we must choose sometimes. Gotta stand up and fight sometimes.
ကိုဗစ်ကနေကြောင့်လူမှုစီးပွားချက်တွေကျုံခဲ့ရတဲ့မြန်မာပြည်သူတွေဟာဆရာနာသိမ်းမှုနဲ့ကျုံခဲ့ရပြီးတဲ့နောက်ပိုင်းမှာလည်းစစ်ပေးပြီးပတ်ခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရပြီးမေလ14ရက်နေ့တုန်းကလည်းအင်အားပြည့်မူခါဆိုင်ကလုံးမုန်တိုင်းထံကိုနေရာတော်များများမှာကျုံကြရပြန်ပါတယ်အတူတဖြင့်ရခိုင်ချင်းစကိုင်းနယ်မကွေးတိုင်းဒေသတွေဘက်မှမုန်တိုင်းတန်ကိုစူးစူးဝါးဝါကြုံခဲ့ကြရတာပါမုန်တိုင်းတန်တဲ့ဒေသတွေဟာပြိပက္ခစီရင်ဝဲတည်မှုမတည်ငြိမ်မှုနဲ့သဘာဝဘေးဒဏ်တွေကိုအရင်ကတည်းကခံစားကြုံတွေ့ခဲ့ရတဲ့ဒေသတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်ရခိုင်ပြည်နယ်စစ်တွေမျိုးနဲ့အနီးတစ်ဝိုက်ခြေရွာတွေကတော့မုန်တိုင်းတန်ကိုအဆိုးဝါးဆုံးခံခဲ့ရတဲ့ဒေသတွေပဲဖြစ်ပါတယ်အဲ့ဒီဒေသတွေမှာအရင်ကတည်းကပြိပက္ခတွေကြောင့်ပြည်တွင်းမှာပဲအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ IDB ဒုက္ခသည်တွေအများပြားရှိနေပြီးဒီဒုက္ခသည်တွေဟာမိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်ဒုက္ခတွေကိုဆင့်ကဲခံစားကြရပြန်ပါတယ်။မုန်တိုင်းကြောင့်ရွေးကြဒုက္ခသည်စခန်းတွေနဲ့ကျေးရွာတွေပျက်စီးသွားခဲ့ရပြီးတိတ်ဆုံးသူတွေလည်းရှိခဲ့တာပါ။စစ်တေမျိုးအနီးကျေးရွာတစ်ခုမှာနေထိုင်နေတဲ့ရွေးကြမွတ်စလင်အမျိုးသမီးနူဝါဘာကတော့မုန်တိုင်းအတွင်းမှာသူ့မိသားစုဝင်တချို့ဆုံးရှုံးခဲ့ရတယ်လို့ပြောပြပါတယ်။
ကျမချွေးမနဲ့မြေးမလေးရဲ့အလောင်းတွေဒီနေရာမှာပဲတွေ့ခဲ့တာပါကျမအကိုနဲ့သားတွေရဲ့အလောင်းတွေကိုတော့ရွာအနီးအနားမှာတွေ့ပါတယ်တယောက်ရဲ့အလောင်းကိုလမ်းပေါ်မှာတွေ့ပြီးနောက်တယောက်ရဲ့အလောင်းကိုတော့ရွာထဲမှာတွေ့ပါတယ
်အနည်းဆုံးလေတိုက်နှုန်းပိုင်း120လောက်ထိပြင်းထန်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းကြောင့်စစ်တွေမျိုးမှာထိခိုက်ပျက်စီးမှုမရှိတဲ့အိမ်ဆိုတာမရှိသလောက်ပါပဲလို့ဒေသခံတွေကပြောပြကြပါတယ်။လျှက်စင်မိတိုင်းတွေပြိုကျလူနေအိမ်တွေနဲ့ခြေကံအဆောက်အုံတွေပျက်စီးငါးဖက်လီတွေနဲ့အသက်မွေးကြောက်လုပ်ငန်းတွေအများပြားထိခိုက်ပျက်စီးခဲ့ရပါတယ်။မူလေးဆောင်ဝင်တဲ့အချိန်မှာစစ်တွေမျိုးအနီးကကြေးရွာတစ်ခုမှာရှိနေပြီးဘေးလူရာကိုထွက်ပြေးတင်းရှောင်ရင်းအသက်မသေးလွတ်မြောက်ခဲ့တဲ့လူပါဟာကလည်းသူတွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါတယ်။
မုန်တိုင်းရှင်ကင်းကတော့ကျမကိုယ်တိုင်လည်းတင်ရမှာကြောက်တယ်လို့ကျမသားသမီးတွေကလည်းမသေးစေချင်တာကြောင့်ကလေးတွေကိုခေါ်ပြီးတော့နေရာကနေထွက်ပြေးတော့တာပါပဲပြင်းရင်ရေနစ်ခဲ့ပါသေးတယ်လူတွေကကျမတို့ကိုရေထဲကနေဝိုင်းဆွဲကယ်ခဲ့ကြလို့တာပေါ့ကျမတို့အဲ့ဒီအချိန်မှာတင်ပြေးလို့တောင်တွေးခဲ့တာပါ
နူပါဟာလူအသက်မသေးလွတ်မြောက်တဲ့သူတွေအများပြားရှိပေမဲ့လို့စစ်တွေတစ်ခုတည်းမှာရင်တေဆုံးပျောက်ဆုံးသူဟာ400လောက်ထိတောင်ရှိနိုင်တယ်ဆိုပြီးကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေနဲ့ဒေသခံတွေကခံမှန်းပြောဆိုထားကြပါတယ်။မြန်မာစစ်ကောင်စီကတော့စစ်တွေမျိုးအပါဝင်မုံတိုင်းတန်တဲ့ဒေသတွေမှာအိုးအိမ်တွေတောင်းတဲ့ချီထိခိုက်ပျက်စီးခဲ့ရပြီးလန္ဒရာတွေဌာနဆိုင်ရာအဆောက်အဦတွေနဲ့ဆက်သွယ်ရေးတာဝါတိုင်တွေအပါဝင်အခြေခံအဆောက်အဦအများပြားထိခိုက်ပျက်စီးခဲ့တဲ့အကြောင်းနဲ့တိဆုံးသူကတော့တောက်ကြနေအထိ140ကျော်ရှိတဲ့အကြောင်းကိုထုတ်ပြန်ချပါတယ်။ပျောက်ဆုံးနေတဲ့သူတွေရှာဖွေနေဆဲဖြစ်ပြီးတိဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ဒေသခံအကူအညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့ပြောဆိုကြပါတယ်။ဒီတိဆုံးစင်းနဲ့ပတ်သက်လို့တော့ VOA အနေနဲ့တိကျအထိမပြုနိုင်သေးပါဘူး။ ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကတော့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုဆက်စပ်လေ့လာနေပြီးအရေးပေါ်အကူအညီတွေအများဆုံးပေးနိုင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုကြပါတယ်။မုန်တိုင်းတဲ့နေရာတွေကဒေသခံတွေကတော့ဆက်သွယ်ရေးနဲ့လမ်းပန်းသွားလာရေးအခက်အခဲတွေကြုံနေရတဲ့တစ်ချိန်တည်းမှာသူတို့အတွက်အကူအညီတွေမရဘူးလို့ပြောဆိုကြပါတယ်။ကိုဗစ်ကာလကလေးကကြုံနေရတဲ့စာဝန်ရေးချက်တဲမှုတွေဟာအခုလိုအခြေအနေကြောင့်ပိုးပြီးတော့ခက်ခဲလာစေတယ်လို့မုန်တိုင်းတံခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့မကွေးတိုင်းစင်ပြူကျွန်းမြို့နယ်ကဒေသခံအမျိုးသမီးတူကပြောပြပါတယ်
။ကျွန်တော်တို့ဒီအသက်အရွယ်အထိမှလုံးဝမကြုံခဲ့ဘူးတဲ့အခြေအနေပေါ့။ဘယ်လောက်လက်ပြန်တစ်ချောင်းလုံးသိုးသွားတဲ့အခြေအနေမှာဟိုဘာမှအကူအညီပေးတာမျိုးထောက်ပံ့တာမျိုးတွေမရှိတဲ့အခြေအနေမှာကျွန်တော်တို့ဟိုစိတ်ထိခိုက်ရတာပေါ့ခံစားရတယ်။ဘာဖြစ်လို့လဲကိုရီတာအခက်ခဲနေတဲ့အချိန်မှာဘာမှအကူအညီကယ်ဆယ်မှုမရှိဘူး။ပြီးတော့ဟိုအခုလက်ရှိဖြစ်နေတာကျွန်တော်တို့ဘာလို့ဖြစ်နေကြလဲဆိုတော့ဒီဒီပြန်ကြတော့နှုံးနေပြန်နေခဲ့တယ်။အဲပြီးရင်ဟိုတမျိုးလုံးဖြစ်တဲ့အခြေအနေဆိုတော့ဘသူ့ဟိုမှာဘသူမကယ်နိုင်တဲ့အခြေအနေဖြစ်နေတယ်။ဘသူ့ဟိုမှာလည်းအကူအညီတောင်းဆိုရလို့မှမရှိဘူး။အဲ့တော့ကိုယ့်ဟာနဲ့ကိုတက်နိုင်သလားခလေးတွေပေါ့နော်။အဲ့လိုမျိုးလေးတွေတော့လုံနေကြရတာပေါ့။ဟိုကိုယ့်ကာလဆိုရင်ကျွန်တော်တို့မှာခက်ခဲတာလေဆိုတော့ဒီလိုမျိုးဟိုစီးပွားရေးတွေနော်အခြေအနေတွေဟိုကြာဆင်းလာတယ်စီးပွားရေးတွေကုန်စည်နှုန်းတွေတက်တယ်ဟိုငွေရရှာရခက်တယ်အဲ့လိုမျိုးအခြေအနေတွေမှာကျွန်တော်တို့ဟိုကိုယ့်အစားလေးနဲ့ကိုအဆင်ပြေသလိုလေးတွေစားတောင်းနေရမှာအခက်ခဲရတော့အများကြီးပဲ။အဲဒီကြားထဲမှာအဆင်ပြေသလိုလေးတွေလုံနေကြရတာဟုတ်မလား။အခုလိုမျိုးရေရဒီလိုမျိုးရေကြီးလိုက်တဲ့အချိန်မှာကျတော့ဟိုတချို့တွေဆိုဘဝတွေအတိတ်ကနေပြန်စားကြရတော့မယ်အဲ့လိုအခြေအနေတွေအများကြီးရှိတယ်ဟိုဒါတစ်မျိုးလုံးအတိုင်းတာပါဟိုလုံစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့ဟာလည်းသူတို့ဆုံးရှုံးနေစံဆက်တွေဆိုရင်စံနေအေးအကုန်လုံးပါပဲဟိုပဲတွေနှမ်းနေအဲတောင်ကူလက်သမားတွေဆိုလည်းအကုန်လုံးနှမ်းနေပြည့်စီနေစိုက်ခေးနေပြည့်စီနေကျမတို့ဘက်တွေမှာပေါ့နော်အခုဆိုရင်တစ်ဆက်လက်ထဲမှာရှိရင်တောင်မှကျမတို့ဝယ်စားလို့မရတဲ့အခြေအနေဖြစ်နေတယ်ဘာဖြစ်လို့စိုင်းနေလဲသူတို့မှသူတို့ခက်ခဲနေအများကြီးရစီဆုံးချုံမှုတွေရှိတော့ဘယ်သူဆိုင်လေးလည်းမထွက်နိုင်ဘူးဆိုတော့အများကြီးပါပဲရှင်ဆုံးချုံနေတာမှုတွေကတော့ခိကခံစားမှုတွေလည်းအများကြီးလေဟိုပြောမပြနိုင်အောင်ပဲရင်ထဲမှာတော့မဆိုင်မှုရှင်ပြောမပြနိုင်အောင်ပါပဲ
မူလဲရှိတဲ့အကြောင်းသတင်းတွေကြားခဲ့ရပေမဲ့လို့လဲတာဝန်ရှိသူတွေဘက်ကစနစ်တကျသတိပေးချက်တွေနဲ့ကြိုတင်ပြင်ဆင်ပေးတာမျိုးတွေမရှိခဲ့သလိုအခုလောက်ထိအခြေအနေဆိုးရွားလာနိုင်မယ်လို့ဒေသခံတွေကလည်းမျှော်လင့်ခဲ့ကြတဲ့အကြောင်းဒီဒေသခံကပြောပြပါတယ်ခင်မမထားတဲ့ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတာကြောင့်အခုအချိန်မှာကုညီကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးအရေးပေါ်အကူအညီတွေအထူးလိုအပ်နေတယ်လို့လည်းသူကပြောပါတယ်
။ကျမတို့လောလောဆယ်လိုအပ်တာကြတော့ပြည်လဲထူထောင်ရေးပေါ့အကုန်လုံးဟိုလိုအပ်တာလေးအကုန်ပါပဲရှင်ပြောရမယ်ရှင်ကျမတို့ဟိုအိမ်တွေတချို့ဆိုအိမ်ပျက်စီးတဲ့လူတွေရှိမယ်အဲစီးပွားရေးလုပ်ငန်းရှင်တွေဟိုပေါ့နော်ကိုယ့်ရဲ့ဟိုပျက်စီးတွေဆုံးရှုံးနေတာတွေရှိတယ်အဲလူသေးတာတွေထိခိုက်တာတွေရှိရပေါ့နော်အဲ့ဒီအခြေအနေမှာအကုန်လုံးပြန်လဲပြူတောင်ကြီးဖြစ်စေချင်တာပေါ့ကျမတို့မှာဟုတ်
နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပြိပက္ခတွေကြောင့်လူခုကလေးကစားဝင်နေရေးအခက်ခဲကြုံနေရတဲ့ပြည်သူတွေဟာမူခါဆိုင်ကလုံးမုန်တိုင်းကြောင့်သူတို့ရဲ့အသက်ရှင်နေထိုင်မှုတွေဆင့်ကဲထိုးနဲ့ခံခဲ့ရသလိုဖြစ်ခဲ့ရတာပါမုန်တိုင်းကြောင့်စားစရာနေစရာပျောက်ပြီးစားဝင်နေရေးအခက်ကြုံနေရတယ်လို့စစ်တွေမျိုးဒေသခံအမျိုးသမီးတို့ချို့ကပြောပြပါတယ်
မမစားတယ်ဗလည်းလျာငါရှိပါဗျာ။ဦးလေးမရှိပါ၊ခေါလေးမရှိပါ၊အင်းလေးမရှိပါ၊ရလေးမရှိပါ၊အဝဲလေးမလျာပါ။အဲဒီတော့ကဒီခိုင်းလို့ဦးငယ်လို့မလို့တောင်းဖို့လားကမ။ဒါပါ။အ
ဲဆင်းနေမှလည်းနင်းနေလားရမလားလို့။ဒီရက်ကဒီပို့လာတယ်ဗျ။ငါစားကြပိုက်ဆံလေးမရှိဘူးနေစားနေရလေးမရှိဘူးအခက်ကြီးအကြနေ။ဒီကကြောက်ကပြေးတာနဲ့ညတာလို့ပဲစားနေ။ဒီလေးမဲလေးဒီမှာကြောက်ကပြေးတာ။
စားစရာဆန်တဲ့ပကံခွဲရောက်လေးတွေရဖို့နေထိုင်စားတောက်ရေးအတွက်ခက်ခဲရုန်းကန်နေရချိန်မှာပဲအခုတော့ရှိတဲ့ပကံလေးဆန်လေးတွေတောင်မရှိတော့ပါဘူးအိမ်ပြန်စားဖို့ငွေလည်းမရှိဘူးစားလဲစားလာပြီအစာမစားရတာနှစ်ရက်ရှိပါပြီဒီလိုပိုက်ဟောင်းလောင်းနဲ့နောက်ထပ်ဘယ်နည်းရက်ဆက်နေရအောင်မလဲအစိုးရကကျမတို့ကိုဘယ်တော့လာပြီးတော့ကူညီပေးမလဲဆိုတာလည်းမသိပါဘူး
ဘင်္ဂလားပြည်နယ်အော်မှာဆယ်စုနှစ်တစုကျော်အတွင်းအပြင်းထန်ဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ခဲ့တဲ့ဆိုင်ကလုန်းမူခါကြောင့်မြန်မာနိုင်ငံအတွင်းအထိဒုက္ခရောက်ကြရတဲ့သူတွေရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းနေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းဒီမုန်တိုင်းတံကိုစူးစူးဝါးဝါခံခဲ့ကြရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမေဂျီယုံ UNHCR ပြောခွင့်ရအော်ဂါဆာရာဒိုကပြောပါတယ်
The Rohingya refugee in the camps in Teknaf and neighboring Bangladeshi communities were the most affected.
Teknaf မြို့ဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့ Rohingya ဒုက္ခသည်တွေနဲ့အနီးအနားမှာနေကြတဲ့ Bangladesh ဒေသခံအတိုင်းဝန်းတွေကတော့ထိခိုက်မှုအများဆုံးပါ။သူတို့ခိုလုံနေထိုင်တဲ့နေရာတွေ၊ဝေဆောင်မှုပေးတဲ့နေရာတွေ၊အခြေခံအဆောက်အအုံတွေထောင်ထဲချီပျက်စီးသွားပါတယ်။ လာမယ့်မုတ်တုံရသည်မတိုင်ခင်မိသားစုရဲ့အန္တရာယ်ပိုးပြီးကြုံလာရနိုင်တဲ့အခြေအနေပါပဲ
။ပုံတိုင်းလွန်သွားပြီမဲ့လို့နောက်ဆက်တွဲရေကြီးမြေပြိုမှုတွေဆက်ပြီးတော့ကြုံရနိုင်တဲ့အန္တရာယ်တွေရှိနေသေးတယ်လို့လာမယ့်ရက်တွေအတွင်းမှာရေကြောက်ဖြစ်တဲ့ကူးစက်ရောဂါတွေပြန့်နှံ့ဖြစ်ပွားလာနိုင်တယ်ဆိုတာကိုကုလသမဂ္ဂကလီးနားရန်ပုံငွေအဖွဲ့ UNICEF ကလည်းသတိပေးထားပါတယ်။ဒါအပြင်မုန်တိုင်းကြောင့်ထိခိုက်သေးချေမှုတွေနဲ့ပျက်စီးဆုံးရှုံးမှုပမာဏကြီးမားတာကြောင့်လိုအပ်တဲ့အကူအညီတွေကိုအမြန်ဆုံးပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါတယ်။ဒါပေမဲ့လည်းလိုအပ်နေသူတွေလက်ထက်အကူအညီတွေအကန့်အသတ်မရှိသွားရောက်ပေးနိုင်ဖို့မှာအနာဘန်ဒီဘက်ကခွင့်ပြုချက်လိုအပ်တာနောက်ဆက်သွယ်ရေးနဲ့တွာလာရေးအခက်အခဲတွေကလည်းရှိနေတာကြောင့်အကူအညီပေးရေးကြိုးပမ်းမှုတွေနှောင့်နှေးနေဆဲဖြစ်ပါတယ်။လက်ရှိအချိန်အထိရေပဲသိဒေသအများအပြားမှာအကူအညီတွေရင်းကြီးလိုအပ်နေဆဲဖြစ်ပြီးဒေသခံတွေအနေနဲ့ကိုတူကိုထနီးနဲ့ပြည်လဲထူထောင်နိုင်ဖို့အတွက်ရုန်းကန်နေကြရဆဲပဲဆူရာကိုကျင်ပြရင်းနဲ့ပဲဒီသတင်းဖန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ဒီမှာပြုပြီးပြပါရှင်။
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့တုဒ္ဒဆိုလီအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့လူအစုလိုက်အပြုံလိုက်သေစေဖို့ရည်ရွယ်တဲ့တနက်ပစ်ခတ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကမိဘတွေဟာအခုလိုမျိုးစာတင်ကြောင်းတွေဖွင့်တဲ့ယာတီမှာကလေးငယ်တွေဘေးရန်နေကင်းရေးတာဝန်ရှိတဲ့သူတွေအနေနဲ့ဦးစားပေးစီစဉ်ဆောင်ရွက်ပေးဖို့လိုလားနေကြပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်မြို့ကမိခင်တဦးဖြစ်တဲ့မက်ခင်တီတာရဲ့ဆန္ဒနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာနေရာဒီနှောင်းပိုင်းဩဂုတ်လကုန်လောက်ဆိုလို့ရှိရင်ကျောင်းတွေပြန်ဖွင့်လို့ရှိပါတယ်ဒီလိုကျောင်းဖွင့်ချိန်မှာမိဘတွေအနေနဲ့သူတို့ရဲ့ကလေးတွေစာသင်ကျောင်းကိုပြန်သွားတဲ့အခါမှာဘေးကင်းလုံခြုံစိတ်ချရဖို့ကိုလည်းလိုလားနေကြပါတယ်အမေရိကန်ပြည်ထောင်စုကျောင်းတွေမှာတနက်ပစ်ခတ်မှုတွေရှိနေတာကြောင့်ဒီလိုပစ်ခတ်မှုတွေကိုထိန်းချုပ်ဖို့ဆိုလို့ရှိရင်လက်နက်ကင်ဆောင်ခွင့်ကိုပိုးပြီးတော့တင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့လိုလားနေကြပါတယ
် Tomorrow Texas state ကဟိုလက်နက်ကင်ဝင်ရှိရဲ့ state လေ right so right to bear arms ဆိုတော့လက်နက်တန်းထပ်ပိုင်ဝင်ကင်ပိုင်ဝင်ရှိရဲ့ public ကင်ပိုင်ဝင်ရှိရဲ့ပေါ့နော်ဆိုတော့ဒီကြောင့်မလို့စိတ်လိုပူတာပေါ့နော်ဒါပေမဲ့လေအကုန်လုံးကတော့အလုပ်ကင်တွေနဲ့မိသားစုဆိုတော့လည်းအလုပ်လုပ်ရ right အဲအကြောင်းမလို့ကလေးရအကြောင်းက public school မှာထားထားရတာ right ဟိုမှာသူပြအများသူများတော့မသိဘူးနော်ကျွန်မမိသားစုဒါကတော့ကျွန်မ account ထုတ်ဖို့ပဲကိုယ်စဉ်းစားနေရမှာမဟုတ်ဘူး ကျွန်မလိုအပ်ချက်ရ clear ဒါကြောင်းတက်ရမယ့်ရှင်ဆိုတာကြောင်းတက်ရမယ်ပေါ့နော်ဒီလုံးလုံးရေးကိစ္စလုပ်ပြရမယ့်တာဟိုဒါစူးနဲ့နောက်ပြီးတော့ကျွန်မဒီ district ကတာဝန်ရှိသူရဲ့တာဝန်ပေါ့ဆိုတော့ကုတောင်အားလုံးကိုယူကြမယ်ဆိုလို့ရှင်ကျွန်မဒီကြောင်းအ clear ကိုလုံးကြောင်းလုပ်ပေးနိုင်တယ်လို့ထင်ပါတယ်
မနေ့တုန်းကမေလမှာ Texas ပြည်နယ် Uvalde မြို့က Rock အခြေခံပညာမူလာတန်းအကြောင်းကိုတနက်သမားကဝင်ပစ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးသွားပါတယ်အဲဒီလိုသေဆုံးပြီးတဲ့နောက်ပိုင်းမှာ Texas ပြည်နယ်ကအထူးသဖြင့်ဒီအခြေခံပညာကျောင်းတွေမှာလက်နက်ကင်လုံခြုံရေးအဆောင်ချထားဖို့ပြည်နယ်ကဥပဒေပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းငွေကြေးရေးအခက်အခဲအပြင်တခြားအခက်အခဲတွေကြောင့်အခုထိအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းသိရပါတယ
်ကျွန်မအနေနဲ့ကတော့ဘောနော်ဟို stateပြီးနေအနေနဲ့ကဒါလုံးတင်နေပေါ့နော်ဒီကိစ္စကလိုရမဲ့အခြေအနေဖြစ်နေအောင်ပေါ့နော်အခုနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့ရှင်ဒါပေမဲ့state တိုင်းဒီ district တိုင်းပေါ့နော် district တိုင်းကဒီဟာ budget ကမရှိဘူးပေါ့ကိုယ့်ရဲ့အချို့ district တွေကခရိုင်တွေကတည်ရခရိုင်တွေရှိရကြီးရခရိုင်တွေရှိရပေါ့နော်ကြီးရခါကျတော့ကျောင်းနေရာများတော့သူတို့ချပေးတဲ့ budget နဲ့မလောက်ဘူးပေါ့နော်အစိုးရကဒီ legislature legislator သူချထားပြရကဟိုမှာကျောင်းတစ်ကျောင်းကိုတတန်းဝယ်ပေါ့နော် 1.5 million သူချပြရ but အမှန်ကန်လိုအပ်တဲ့ budget က like 4.4 million လောက်လိုအပ်နေမှာပေါ့နော်သူ district ပေါ်မှာမူတည်ပြီးတော့ဆိုတဲ့အခါကျတော့ဟိုနည်းနည်း practical ကမကြနိုင်ဘူးပေါ့ကွာတည်ရမှာ
ကျောင်းတွေမှာပါဒီလိုအစုလိုက်အပြုံလိုက် တည်စီအောင်ပေါ့ဒီလက်နဲ့ကင်ဆောင်ပြီးတော့ဝင်ပြီးတော့ပြစ်ခတ်တာမျိုးတွေကိုဒီကာဝေတားဆီးဖို့အတွက်ပေါ့နော်ဒီအစိုးရအနေနဲ့ဘလောက်ထိဘာတွေလုပ်ပေးစေချင်ပါလဲ
ကျွန်မဆွနာပေါ့နော်ကျွန်မဒီကပြောချင်တာကတခုလည်းလုပ်လို့မရအောင်ပေါ့နော်ဒီအခုဒီ house bill 3ပေါ့နော်သူတို့ပြထန်းတာဟာတခုရဲကိုသူတို့လုပ်လို့မရအောင်ဖက်ဖက်ကရင်တခြားသူတို့ရဲ့ loss ကိုလည်းပြင်မရမှာပေါ့နော်အထူးသဖြင့်အဲ့ဒီတနက်ကံကောင်းဝင်ပေါ့နော်အသက်ပေါ့နော်အခုဆိုလို့ရှင်ဆက်ရှင်းနေဆိုရင်အဝယ်လို့ရတယ်ပေါ့နော်ဟို tomorrow ဒီပြင်ဆင်ဝင်ပေါ့နော်တောင်းဆိုနေရတစ်20နှစ်ထိတိုးပေါ့အဲ့လို20နှစ်တိုးရှင်ဘာပြောပြောထင်းချုံမှုကံကန်ထရိုးပိုင်းမှာပို့ပြီးတော့ကောင်းလာနိုင်တယ်ပေါ့နော်ဆိုတော့ဒါ research တွေနဲ့လုပ်ထားတဲ့ဟာ document တွေလည်းရှိရဲဒါပေမဲ့ပြဿနာကဒီstate legislature ya a team of you mian ji clause ko mian decline lo de bo no so ra kha ja tu re ya lu re ye taw su che ko na ma thaw ni bo no chuma tin na ro di how pass ma phi yan blog lo mian mya taw a phi yan ro di you know gun yang cha ni ye ai company se ya lobby win lo pi yo win phit phet ni lo be lo tomorrow you sa
လနဲ့ကိုင်လုံချိုရေးဝန်ထမ်းတွေအလုံးလောက်ခန့်မထားနိုင်ဘူးဆိုရင်အเจ้าကဝန်ထမ်းတွေဆရာဆရာမတွေကိုဒီလက်လက်တက်ဆင်ပေးဖို့ဆိုပြီးတော့လဲဟိုတော်တော်များများကအကြံပြုကြပါတယ်တချို့ကလည်းပဲဒါကိုမလိုလားပါဘူးဒါနဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲ
ကျွန်တော်တို့နေရဲ့ district မှာတော့အဲ့လိုမျိုး police officer ပဲအောင်ခန့်နေစင်အောင်မရှိသေးဘူးပေါ့နော်အเจ้าနေရာကဖွင့်နေပြီအဲ့လိုရေးပါရောမရှိဘူးပေါ့ကိုရဲ့ဒီတိုင်းပဲဟိုရှိရဲ့ရှိပြီးသားရဲဌာနရဲ့ rotate လုပ်ပြီးတော့သွားပြီးတော့အောင်ပြထားပုံစံမျိုးတော့ပဲရှိအောင်ပေါ့နော်လူမျိုးတကယ်ဟို district ចောင်းဝိုင်းငှားထားရဲ့ဟာမျိုးဆိုတာမရှိသေးဘူးဘလို့ပြောစရာသူချက်ချင်းမလုပ်နိုင်သေးဘူးပေါ့နော်ဒါပေမဲ့အဲ့လိုပေါ့ចောင်းဆရာဆရာမတွေသွားပြီးတော့သူစာသင်နေရတဲ့ပြင်တနက်ပါကင်ခိုင်းမျိုးတနက်ချက်တက်ဖို့ training သွားလို့ပူပါ냐လို့စကားကသူကအတူလုံးမဟုတ်ဘူးဘာပြောရမလဲဆိုလို့ရှိရင်သူ့အလုပ်ကကျောင်းသားလေးကိုစာပညာသင်ကြားပေးရတာသူ့ရဲ့ number one choice အဲ့ဒါကြောင့်လေသူကဆရာဖြစ်ကျောင်းဆရာဖြစ်တောင်းယူခဲ့ရ right အဲ့ဒီတော့သူတို့ထပ်ပြီးအပူသွားပေးနေဘူးကဒါအသေးပဲမရှိဘူးကျွန်မတို့ချက
်တချို့ clear area ငယ်စင်မှာအကြောင်းမျိုးမျိုးကြောင့်ဒါမိသားစုအရေးတခြားကိစ္စတွေအကြောင်းဒီစိတ်ကျမ်းမာရေးကိုထိကိုက်ခဲ့ရတဲ့စိတ်ဒဏ်ရာတွေရခဲ့တယ်ဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီလိုစိတ်ဒဏ်ရာတွေကူစားပေးဖို့ကလည်းအရေးကြီးတယ်ဆိုပြီးတော့ပညာရှင်တွေကထောက်ပြပါတယ်ဘယ်လိုသဘောရပါလဲ
Child counseling ပေါ့နော်လုပ်တဲ့ဟာမျိုးနောက်ပြီးတော့ဟိုအခြား program တွေပေါ့နော် funding ကိုပို့ပေးတင်တယ်လို့ထင်တယ်ပေါ့နော်ပြီးရခါကျတော့ဟိုလူတွေကလေးကျောင်းသားလေးပေါ့နော်တယောက်နဲ့တယောက်ဘယ်လိုပို့ပြီးတော့တယောက်ဟိုစင်နာတနာတန်အောင်ပေါ့နော်သင်ပြီးရဲ့အဲ့ဒီပါရာလေးကိုပို့ပြီးတော့မြင့်တင်နိုင်အောင်လုပ်နိုင်မယ်ပေါ့နော်အဲ့ဒီဘိုင်းတွေသူတို့ပို့အားတက်သေးရောကျူးစားမယ်ဆိုလို့ရှင်ဒီကလေးကတော့အချိန်ကြီးလာလို့ရှင်ဒီလိုမျိုးဖြစ်ပျက်နေမဖြစ်အောင်သူတို့ပြန်ပြီးတော့ကာကွယ်ပေးနိုင်တယ်လို့ထင်တယ်လေ
ကလေးတွေလုံခြုံပေးခြင်းမှုအတွက်ဒါမိဘတွေကလည်းကိုယ်တတ်နိုင်တာတွေကိုကိုယ်စီလုပ်ကြဖို့ဆိုလို့ရှင်ဘာတွေလုပ်မယ်လို့စိတ်ကူးမိပါလဲ
ဟိုဒီကျမတို့November election time လာရခါကြလို့ရှင်ကိုပြည်နယ် KI အဲ့တိုင်းအရာပေါ့နော်သွားပြီးတော့ vote လုပ်ပေးကြပါလို့ဟိုကိုပြောချင်တဲ့ကိုယ့်ရဲ့ဆန္ဒကိုပေါ့နော်ထုတ်ဖော်ပြောကြားနိုင်လို့ဒီ vote casting ကအရေးကြီးရယ်ပေါ့နော် vote လုပ်ပြီးတော့မှလုပ်တော့မှကိုကဟိုလူချင်းနဲ့ပြောင်းလဲမှုဖြစ်အောင်လုပ်နိုင်မှာဖြစ်တဲ့အတွက်ဒီကျမတို့ US မှာရှိနေတဲ့citizens အနေနဲ့ကြိုးစားပြီးတော့ vote လုပ်ပေးကြပါလို့ကျမကတော့တောင်းခံချင်ပါတယ်
2023ခုနှစ်အတွင်းလူအစုလိုက်အပြုံလိုက်တည်ဆုံအောင်တနက်နဲ့ပြစ်ခတ်မှုပေါင်း900လောက်ရှိပြီးတော့အဲ့လိုပြစ်ခတ်မှုတွေအတွင်းကလေးနဲ့ဆယ်ကျော်သက်အရွယ်1300လောက်တည်ဆုံခဲ့ပြီးတော့ဖြစ်ပါတယ်ဒီမတော်တဆပြစ်ခတ်မှုဒါမှမဟုတ်လို့ရှိရင်ကိုယ့်ကိုယ်တည်ချောင်းကြံစည်တာရည်ရွယ်ချက်ရှိရှိပြစ်ခတ်တာကြောင့်ဒီတနက်တန်ရနဲ့တည်ဆုံသူပေါင်းအခုချိန်မှာဆိုလို့ရှိရင်3000ကျော်လောက်ရှိနေပြီလို့ gunviolencearchive.org မှာဖော်ပြထားပါတယ်ခင်ဗျာ
တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်
အခုဆက်ပြီးတော့တင်ဆက်ပေးမယ့်သိပ္ပံနဲ့နည်းပညာခန်းနာမှာတော့ Electricity Electricity ဆိုတဲ့ဝေါ်ဟာရဟာဂရိဘာသာနဲ့ electron လို့ခေါ်တဲ့ပရင်းကနေပြီးတော့စတင်ပေါက်ဖွားလာတာဖြစ်ပြီးတော့အဲ့ဒီပရင်းမှာစတွေ့တဲ့ static electricity လျှက်ငြိမ်လျှက်စစ်တက်ဟာလူသားတွေရဲ့တိုးတက်ပြောင်းလဲစေတဲ့သိပ္ပံပညာမှာဘလို့အရေးပါသလဲဆိုတာကိုဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးဒေါက်ခင်မျိုးသက်တင်ဆက်ပေးထားပါတယ်
ဒက်စီဆိုင်နေမှာဆိုလို့ချင်တယ်လီဖုန်းမပြောဖို့သူတို့စာလေးတွေကတ်ထားပါတယ်ရှင်အဲ့ဒါဘာကြောင့်ပါလဲ
အဓိကကတော့ကျက်စစ်တက်စီးနိုင်တဲ့ပစ္စည်းဆိုတော့ဒီစားတယ်အဲ့ဒီကျက်စစ်တက်စီးနိုင်တဲ့ပစ္စည်းဒါစပါကင်းကျက်စစ်တက်မီးကူးသွားပြီးတော့ဒက်စီဆိုင်မီးလောင်မှာကြောက်လို့ပါပဲအမှန်တော့ဖုန်းပြောတဲ့ခါမှာထွက်တယ်electric spark ကိုခေါ်တဲ့ဘီကူဟာအတော်လေးခဲရပါတယ်။ဘာကြောင့်လဲဆိုရင်ဖုန်းမှာ electric spark ဆိုတာအမှန်နဲ့သို့သောအဲ့ဒီဖုန်းမှာ electrostatic force ဝင်နေတယ်။ဒါကိုပြောမယ်၊လှုပ်မယ်၊ကိုင်မယ်ဆိုရင်ပြဿနာနည်းနည်းရှိတယ်။ဓာတ်စီထည့်တဲ့အချိန်မှာဖုန်းကို dashboard ပေါ်တောင်းဖို့ရဲ့အရှိကဘောနက်ပေါ်တင်လိုက်တဲ့အခါမှာရှော့ကြအောင်ဘာညာဆိုရင်အဲ့ဒီမှာကျက်စစ်တက်ထွက်လာတယ်။ဆိုရင်အဲ့ဟာကဆရာညင်းပြစစ်တာဖြစ်တယ်ဆိုတော့ဟာက electrostatic
ဟုတ်ကဲ့ဆရာတော့ပြစစ်ဓာတ်နေပေါ့နော်ဆရာပြောတဲ့ electrostatic ဆိုတာဘာလဲဆရာနည်းနည်းရှင်းပြပေးပ
ါ electrostatic စပြီးတော့တွေ့တာကတော့တော်တော်စောစောပဲပြစစ်ဆရာစစ်ဆိုတော့တွေ့တယ်ဆရာစစ်ကိုအင်္ဂလိပ်လို electric လို့ခေါ်တယ်အမနာနာမည်ကြီးတဲ့သိပ္ပံပညာရှင်တဦးရှိတယ်သူက greek ကကျောမှန်နေတယ်သူ့နာမည်သေလလို့ခေါ်တယ် thales ဆိုတဲ့ပုဂ္ဂိုလ်ဟာပရင်းနဲ့ပိုးစားလေးပို့လိုက်ရင်အဲ့ဒီပိုးစားလေးကကြံတဲ့ဆက်ကူလိုမျိုးသိရွက်တွေကဟိုတုန်းကဆက်ကူမရှိသေးရင်သိရွက်တွေဟိုဆွဲဆောင်တာတွေ့ရတာဟာဒီထဲမှာပရင်းထဲမှာနတ်ရှိတယ်လို့သူတို့ကယူဆပရင်းရဲ့နာမည်က Greek လို့ခေါ်ရင် electric ဖြစ်တယ်ဒါကြောင့်အဲ့ဒီမှာ electric ဆိုတော့စကားစပေါ်လာတယ်ပရင်းမှာနတ်ရှိတယ်ဆိုတော့ဒီပရင်းကိုယူတဲ့အတွက်ကြမ်းမှန်ရေးအတွက်ဝတ်ဆင်သုံးဆွဲတဲ့နေရာလေအများကြီးဖြစ်လာတယ်ဒီအရှိအလဲပိုင်းဒီအရှိတောင်းနောက်တော့တရုတ်ဂျပန်တို့ကစတော့ပရင်းဟာကျမ်းမာရေးအတွက်ဒီလက်ကောင်းတယ်နောက်ဖို့ရင်နတ်ကြီးရှိတယ်ဆိုတော့စတော့အဲ့ဒီ electrostatic force ကြောင့်သူတို့စသိတာအဲ့ဒီအချိန်ကဖြစ်တယ်ပရင်းကိုပိုးလိုမျိုးအစနဲ့ပုတ်ရက်စစ်တာထွက်တယ်နောက်ပိုင်းမှာ plastic တွေကော်တွေဒီလျှက်မလိုက်နိုင်တဲ့ပစ္စည်းဝတ်သစ်သားတော်မှပုတ်လိုက်ရင်ကျက်စစ်တက်ထွက်လာတွေ့ရတယ်အဲ့ဒီကျက်စစ်တက်ကိုကျွန်တော်တို့က electrostatic force တရားငြိမ်ဆိုတာဒီအသိမှတ်ပြုကြတာ
ကျအဲ့ဒီကျက်စစ်တက်ငြိမ်အကြောင်းကိုလည်းနည်းဆက်ပြီးတော့ပြောပြပေးပါဆရာကျက်စစ်တက်နေတာဘယ်နှမျိုးရှိလဲသူကဘယ်လိုမျိုးလဲပေါ့နော်အဲ့ဒီလည်းပြောပြပေးပါဆရာ
ဒီကျက်စစ်တက်ငြိမ်ဖြစ်ရတဲ့ဟာတော့ကျွန်တော်တို့ကွန်ဒက်တာနဲ့နန်ကွန်ဒက်တာဟောတတုတွေကိုကျွန်တော်ပြက်စီးလိုက်တဲ့ပစ္စည်းလို့အခုခင်မှာသိပါတယ်ပြက်စီးမလိုက်တဲ့ပစ္စည်းတွေကိုနန်ကွန်ဒက်တာလို့ခေါ်တယ်အဲနန်ကွန်ဒက်တာတွေမှာပယ်ရင်းဟာအဓိကကြတော့သူ့စတုတော့အဲ့ဒီပြက်စစ်မလိုက်တဲ့ပယ်ရင်းအပြင်ကိုကျန်တဲ့မလိုက်တဲ့ပစ္စည်းတွေကလည်းတက်ညီပြီးအဲ့တော့တက်ညီက plus နဲ့ minus ဆိုတော့နှစ်မျိုးရှိတယ်ဆို minus ကတကယ်ကြီးဆွဲတယ် plus ကတွန်းတယ်ပေါ့ဒီတေလာလို့တွေ့တဲ့အချိန်က BC 900ပေါ့ကိုကျင်တော့ပါဆိုတော့နှစ်ပေါင်း2600လောက်ရှိပြီပေါ့အနောက်ပိုင်းမှာကျတော့ Benjamin Franklin တို့ကဆက်လို့လေ့လာတယ်လေ့လာတော့ဒီလျှက်ငြိမ်အကြောင်းတော်တော်လေးကိုသိလာရ
ဒီလျှက်ငြိမ်ကဒီချိုးချိုးတွေရောရှိပါသလားဆရာဆရာစောစောပြောတယ်လို့ဆိုရင်ဒီဓာတ်ဆီဆိုင်လိုမျိုးမှာသုံးမှုနဲ့ဥစ္စာမှာတတိယတော်တော်ထားရတယ်ပေါ့နော်မီးလောင်တတ်တယ်ဆိုတော့အဲ့လိုမျိုးဆိုးကျိုးပပင်းနေရာတွေမှာတွေ့ရပါသေးလဲဆရာ
။ပြန်ညီကတော့ဓာတ်ဆီဆိုင်တွေမကပါဘူး။ဒီဓာတ်ဆီကိုလောင်စာဆီကိုရွှေ့ပြောင်းတဲ့ခါမှာအမှန်တန်သတိထားရတယ်။ plastic ပုံးလဲကို plastic ပိုက်နဲ့ထည့်တဲ့ခါမှာဝမပြီလို့ပူပြင်းတဲ့ရာသီဥတုရှိတဲ့နေရာမှာဆိုရင်ခဏခဏမီးထတောက်တယ်ပေါက်ကွဲတာကိုတွေ့ရတယ်။ဒီတိုင်းပဲမော်တော်ကားတွေနဲ့တဲတဲ့ခါမှာမော်တော်ကားမှာဓာတ်ဆီထည့်ရတယ်။ဓာတ်ဆီကလှုပ်ရင်လှုပ်ရင်လှုပ်ရင်နဲ့အဲ့မှာဆရာညီအာဖြစ်ပေါ်လာတကယ်လို့များဒီဓာတ်ဆီအငွေ့ကိုထွက်လာမယ်ဖုံးခွင့်လာမယ်ဆိုရင်ထပေါက်ပွဲနိုင်တဲ့အနေအထားရှိတယ်။ဒါကြောင့်ဓာတ်ဆီကိုတန်ပုံးနဲ့ပဲတဲကိုပြောကြတယ်။ ပဲတံပိုးနဲ့တဲတော့မှသိစိတ်မချရဘူး။ဒေါင်းသားစီတဲတဲ့ဒါကြီးတွေသူတို့အောက်မှာအချရတယ်။ရှင်းကြင်တက်စတဲ့အပြင်ကိုထွက်သွားအောင်ဆိုတော့တန်ကျိုးတွေတန်လန်းတန်လန်းနဲ့တွေ့မှာပါ။ဓာတ်စီထဲ့တော့နည်းနည်းသတိထားတော့အများသောအဖြစ်ပုံးတွေတိုင်ကီတွေကဒီဖြူတန့်စီအကုန်လုံးကတန်နဲ့ဖြစ်တဲ့အတွက်ပြဿနာအများကြီးမရှိဘူး။ဒါပေမဲ့ဒီထဲ့တဲ့အခါမှာပိုက်ကိုကျွန်တော်ဘုံမှပြီးမှတော့ဒါကြတော့သွင်းလိုက်ထုတ်လိုက်သွင်းလိုက်ထုတ်လိုက်လို့တော့အန္တရာယ်ကြီးနိုင်ပါတယ်။ဘုဒ္ဓတိတော့များစွာပောက်ကွယ်မှုတွေမဖြစ်ဘူး။ထိုင်းမှာတော့ဒီပောက်ကွယ်မှုတွေဖြစ်ဖူးတာတွေ့ရတယ်။ဒါကဖုန်းပြောလို့ဆိုတော့သူတို့ယူဆကြတယ်။တကယ်တော့ဖုန်းပြောတာနဲ့မဆိုင်ဘူး။ဖုန်းလွတ်ကြတာမျိုးဖုန်းတွေဟိုပုတ်တာမျိုးတတိထားဖို့တို့လည်းလို့ကျွန်တော်ပြောချင်တာပါ
။ဆိုတော့ဒီပြည်ညင်ရဲ့ဒီဟိုအတုံးချပုံလေးတွေနည်းနည်းပြောပြပေးပါဆရာ
။ပရင်ကိုကြားမှာအဲ့ဒီအတွက်သုံးရတယ်။ဟုတ်လေဘယ်မှာဆွဲရလဲဆိုရင်ဒီကအမြဲတမ်းဒီအင်ကြီးလေးနဲ့ဖွတ်တိုင်တော့ဆရာကြီးကထွက်လာတာပဲကိုယ့်စီမှာဆရာစစ်တပ်စီးလာရင်နည်းနည်းနေလို့ထိုင်လို့ကောင်းတဲ့လူတွေလည်းရှိတတ်ကြပါတယ်အဓိကဒီဆရာကြီးရှိရင်ဒီဆရာကြီးရဲ့အကျိုးကြောင့်တန်လိုက်ဆက်ကွင်းနဲ့တို့ဒီမှာဆရာကြီးကအများကြီးအကျိုးပြုပါတန်လိုက်ဆက်ကွင်းကိုကျွန်တော်တို့ကဒီ induce လုပ်တယ်ညှို့ယူတာပေါ့ညှို့ယူတဲ့ဟာကြတော့အဲ့ဒီကနေပြီးတော့ဆရာစစ်တပ်ထွက်လာလို့ရတယ်ဒီဆရာကြီးကကြောင်ပြန်နောက်တစ်ခုရှိတာကကိုင်နက်တစ်အလက်ထရစ်ပေါ့စီးသွားနေတဲ့အထက်စစ်အခုကျွန်တော်တို့အကောင်လုံးသုံးနေတဲ့တက်စစ်တက်တွေကစီးဆင်းနေတဲ့အထက်စစ်ဘာဟီစီးလဲဆိုတော့အလက်ထရွန်တွေစီးတာအမှန်တန်တော်တဲ့ပုံကိုလေးလို့ကျွန်တော်တို့ဒီသေလာလို့ခင်ဗျာကျွန်တော်မှတ်ထားရမှာဘာကြောင့်လဲဆိုရင်ဒီအလက်ထရွန်တွေစီးသွားနိုင်အောင်လုပ်နိုင်ရင်တက်စစ်တက်သုံးနိုင်တယ်ဆိုတော့တွေ့ရတယ်အဲ့တော့ဘင်ဂျမင်ဖရန်ကင်လို့ကလုပ်တယ်လို့မိုက်ကယ်ဖာရဒေးဆိုတဲ့ပုံကအာတို့ induce လုပ်လို့ရတယ်။တက်စစ်တက်ကိုအဲ့ဒီနေရာထုတ် dynamo ဆိုတော့ဒီ generator စလုပ်တာ faulty ကစလုပ်တယ်။ electronic ကတက်စစ်လိုက်တဲ့ပစ္စည်းအားလုံးကိုသူသွားလို့ရတယ်။အဲ့လိုစီးသွားတဲ့ခါမှာကိုကသွားကင်ကြီးလဲတက်လိုက်ပြီးတော့ဒီနှလုံးတွေပါဒီမှာရပ်သွားနိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့အဲ့ဒီ clear set ကပဲနှလုံးခုံအောင်လဲလုပ်နိုင်တာရှိပါတယ်။ဒါကြောင့်သိပ္ပံပညာအတွက်အမှန်အရေးရှိပါတယ်။အရန်နောက်ပိုင်းမှာကောင်းလာတဲ့အတွက်အလက်ထရွန်ကိုခိုင်းစားနိုင်တဲ့အလက်ထရွန်ကအခုကွန်ပျူတာတို့ဟန်ဖုန်းတို့တီဗီတို့အဲ့ဒါအကုန်လုံးမှာအလက်ထရွန်ကဥဆောင်ဒါကြောင့်ဖြတ်ငြိမ်ကိုစတွေ့တဲ့ပုံကူကျွန်တော်တို့ကဒီနေရာနေပြီးတော့ကျေးဇူးတင်ကွန်ပျူတာ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ထခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ကုလသမဂ္ဂအထွေထွေညီလာခံရှေ့သတင်းပတ်တွင်စတင်တော့မှာဖြစ်ပြီးဒီနေ့မှလည်းယူကရိန်းကိုရုရှားကျူးကျော်စစ်တပ်ခတ်ခဲ့တဲ့အကြောင်းအရာကကမ္ဘာကောင်းဆောင်နေကြဒုတိယမြောက်နေ့အဖြစ်နဲ့ထိတ်တန့်ကနေဆက်လက်ဆွေးနွေးကြမယ့်အကြောင်းအရာတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကအယုံဆိုင်လာအောင်မဟာမိတ်တွေလက်တွဲပဲ့နိုင်ငံတွေနဲ့ဆောင်ရွက်သွားမယ့်အကြောင်းအမေရိကန်နိုင်ငံသားဌာနထိတ်တန့်အရာရှိတူကပြီးခဲ့တဲ့ရက်ပိုင်းတွင်ကျင်းပခဲ့တဲ့လွှတ်တော်ကြားနာပွဲတစ်ခုမှာပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့အကူအညီတွေကို UK အစိုးရကဖျက်တောက်လိုက်တဲ့အတွက်အကူအညီတွေပြန်ပေးဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနနဲ့နိုင်ငံကဖွံ့ဖြိုးရေးဆိုင်ရာဌာနတို့ကိုမြမအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာအခုနှစ်မေလအတွင်းကျင်းပခဲ့တဲ့ထိုင်းနိုင်ငံအထွေထွေရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင်ဖီတာလင်ဂျာရွန်ရက်ဟာပါတီခေါင်းဆောင်နေရာကနေဒီကနေ့စက်တင်ဘာလ15ရက်နေ့မှာနှုတ်ထွက်သွားပြီဖြစ်ပါတယ်ဖီတာဟာရုံးမြင့်တန်ကြားထုတ်လို့ရေးလုံငန်းတစ်ခုမှာအစုရှယ်ယာပါဝင်တယ်ဆိုတော့တိုင်ကြားချက်ကိုစစ်ဆေးနေစဉ်အတွင်းအခြေခံဥပဒေခုံရုံးရဲ့အမိန့်နဲ့သူ့ကိုလွတ်တော်အမတ်နေရာကနေယာယီဖယ်ရှားခံထားရတာဖြစ်ပါတယ်ခင်ဗျ
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းဂန်ချန်နဲ့ဂျိုဂေးစ်တို့ဖြစ်ပါတယ်ရှင်ကျမကစုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်
VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.